Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ3ရက်တောက်ချာနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မောင်ပါရှင်။ COVID-19 ကာယရောဂါရေပေါ်ခြေနေကြောင်း VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။မနက်ဖြန်ဇူလိုင်လ4ရက်ကြာရောက်မဲ့အမေရိကန်လွတ်လပ်ရေးနေ့အကျိုးဆင်နွှဲတဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ဟာတောင်တကိုတက်ပြီးနဲ့ Mount Rushmore ဆီကိုဒီကနေ့တွားရောက်မှာဖြစ်ပါတယ်။American သမ္မတဟောင်ဂျီ၄ရောက်ရဲ့ရုပ်ပုံတွေထွင်းထုတ်ထားတဲ့ကြောက်တောင်ကြီးရှိရာမှာဖြစ်လုံမဲ့မီရှူမီပန်ဖောက်ဂုံပြုပွဲကိုသမ္မတထရမ့်တက်ရောက်ပါလိမ့်မယ်။ဒီခန်းနာကိုလူထောင်ချီတက်ရောက်မယ်လို့မျှော်လင့်ရပါတယ်။ American ဟာကမ္ဘာမှာ COVID-19 ရောဂါဖြစ်ပွားသူအများဆုံးနိုင်ငံဖြစ်နေပေမဲ့ Mount Rushmore မှာလုံမဲ့လွတ်လပ်ရေးနေ့အခမ်းအနားမှာလူချင်းခက်ခွာခွာနေဖို့နှာခေါင်းစည်းတက်ဖို့စတဲ့ယောဂထိန်းချုပ်ရေးညွှန်ကြားချက်တွေထုတ်ပြန်မထားပါဘူးယောဂကူးမှစိုးရိမ်သူတွေအိမ်မှာပဲနေနိုင်တယ်လို့တောင်တကိုတက်ပြည်နယ်အုပ်ချုပ်ရေးမှူးက Fox News သတင်းဌာနကိုပြောကြားခဲ့ပါတယ်ခြားသာပြည်နယ်တွေကလည်းအမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာသစ် 5,000 ကျော်ရှိခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်အတည်ပြုလူနာသစ်ထပ်ဝဲကျော်က Arizona, California, Florida နဲ့ Texas ပြည်နယ်၄ခုကဖြစ်ကြပါတယ်ကမ္ဘာကျွမ်းဝါ COVID-19 အတည်ပြုလူနာ17သန်းနီးပါးရှိနေပြီးအမေရိကန်ပြည်ထောင်စုတစ်ခုရဲ့မှာတဲ့3သန်းနီးပါးရှိနေပါတယ်။တကယ်တမ်းယောဂပိုကူးစက်သူအရေအတွက်ဟာအခုထက်ကို10ဆလောက်များနိုင်တယ်လို့ WHO ကကြာသပတေးနေ့တုန်းကပြောကြားခဲ့ပါတယ်
။ So the number of people who are infected in the community. Now this number is not often known because what you know is who gets tested and those are only those who get really sick
အခုအရေးအတွက်ဟာယောဂစမ်းတက်ဆစ်ဆေးအတည်ပြုနိုင်သူတွေအပြင်းပြားနာသူတွေသာဖြစ်ပြီးယောဂရှိမရှိဆစ်ဆေးမှုမလုပ်နိုင်တဲ့နေရာတွေမှာကူးစက်သူတွေရှိနေနိုင်တာမို့လက်တွေ့မှာဆယ်ဆလာပုံများနိုင်တယ်လို့ WHO ရဲ့သိပ္ပံပညာရှင်အကြီးအကဲဆောမျာဆွာမီနာတန်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်အီရန်နိုင်ငံကနက်တန်ယူရေနီယံတန်းစင်ဆက်ယုံကဗဟုခွာဆက်တွေတက်ဆင်တဲ့နေရာမှာခြားသာရင်းတွေကမိလောင်မှုဖြစ်ပွားခဲ့ပါတယ်။ Isfahan နယ်မှာရှိတဲ့နက်တန်နျူကလ িয়ার ဆက်ယုံထဲမှာမိလောင်ကျွမ်းခဲ့တဲ့ဆိုတာကိုဝါရှင်တန်အခြေစိုက် Science and International Security သုတေသနအဖွဲ့ကအတည်ပြုပါတယ်။မိလောင်ပျက်စီးမှုနဲ့ပတ်သက်လို့အီရန်အနုမြူစွမ်းအင်ဌာနကထုတ်ပြန်တဲ့ဓာတ်ပုံတွေအရအဲ့ဒီအဖွဲ့က Google Earth ရဲ့ကျော်ရုကနေလှမ်းကြည့်နိုင်တဲ့ပုံတွေနဲ့နှိုင်းရှင်ပြီးဘယ်မှာမိလောင်ခဲ့တယ်ဆိုတာကိုသိအောင်လုပ်ခဲ့တယ်လို့အဖွဲ့ရဲ့ Twitter စာမျက်နှာမှာဖော်ပြခဲ့ပါတယ်။မိလောင်ခဲ့တဲ့နေရာဟာဗဟိုခွာဆက်တွေကိုတက်ဆင်တဲ့အစအဦးအဖြစ်သုတေသနအဖွဲ့က2019ခုနှစ်ထဲကပြောကြားထားတာပါ။အီရန်အနုမြူစွမ်းအင်ဌာနပြောခွင့်ရကတော့အီရန်အစိုးရရုပ်သံသတင်းဌာနနဲ့မေးမြန်းခန်းမှာမိလောင်မှုဟာတိမ်မကြီးကျယ်လာတဲ့ပုံစံပြောကြားခဲ့ပါတယ်။ဆောက်လုပ်နေစဉ်မြေပေါ်အလုပ်ရုံနေရာမှာပဲပျက်စီးမှုတချို့ရှိတယ်လို့ဆိုပါတယ်။ယူရေနီယံတွေကိုတန့်စင်နေတဲ့မြေအောက်လုပ်ငန်းတွေထိခိုက်မှုမရှိဘူးလို့ပြောခွင့်ရသူကပြောကြားခဲ့ပါတယ်။ EU ဥရောပတမကကိုစားပြုတပ်အမတ်ကြီးကိုဗင်နီဇွေးလားနိုင်ငံကညှဉ်းထုတ်ဖို့အမိန့်ကိုသမ္မတနီကိုလတ်စ်မာဒူရိုကပယ်ဖျက်ခဲ့ပြီးတဲ့နောက် EU နဲ့ဗင်နီဇွေးလားကြားမှာဆွေးနွေးကြဖို့ရှိနေပါတယ်။နှစ်ဖက်ဆွေးနွေးပွဲအနောက်အရှက်မဖြစ်အောင်အခုလိုဆောင်ရွက်တာဖြစ်ပြီး EU ဘက်ကဗင်နီဇွေးလားနိုင်ငံအပေါ်ပို့ပြီးအပြုသဘောဆောင်ဆက်ဆံမှုမျှော်လင့်တယ်လို့နိုင်ငံခြားရေးဝန်ကြီးဟော်ဟေးအရဇာကကြာသပတေးနေ့ကပြောကြားခဲ့ပါတယ်။ဆွေးနွေးမှုသစ်စတင်ဖို့တောင်းဆိုတဲ့ EU အစိုးရကိုယ်စားလှယ်ဂျိုးဆက်ဘော်ရဲလ်နဲ့နိုင်ငံခြားရေးဝန်ကြီးဟော်ဟေးအရဇာတို့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာ EU တပ်အမတ်ကြီးကိုနှင်ထုတ်မဲ့အမိန့်ကိုပယ်ဖျက်ခဲ့တယ်လို့သမ္မတမဒူရိုကပြောကြားပါတယ်။ဗင်နီဇွေးလားနိုင်ငံသား17ယောက်ကို EU ပြည်ဝင်ခွင့်ဗီဇာပိတ်ပင်တာပိုင်ဆိုင်မှုတွေထိန်းချုပ်တာပါဝင်တဲ့ပိတ်ဆို့အရေးယူမှုတွေကို EU ကချမှတ်ခဲ့ပြီးတဲ့နောက် EU တပ်အမတ်ကြီးအစ္စဘဲလ်ပက်ဒရိုဆာကို82နှစ်အရွယ်အတွင်းမှနိုင်ငံတကာကနေထွက်သွားဖို့သမ္မတမဒူရိုကတနင်္လာနေ့တုန်းကအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။ပနမနိုင်ငံမှာသမ္မတဟောင်းနှစ်ယောက်ကိုငွေမဲခဝါချမှုနဲ့တီးကြစီတရားစွဲလိုက်ပါတယ်။သမ္မတဟောင်းရဂါဒိုမာတီနဲလီနဲ့ဟွမ်ကာလို့စ်ဗယ်ရီလာတို့ကိုတီးကြစီအမှုဖွင့်ခဲ့တာပါ။2014ခုနှစ်မှာသမ္မတတပ်တန်းပြီးဆုံးခဲ့တဲ့သမ္မတဟောင်းရဂါဒိုမာတီနဲလီရဲ့၅နှစ်တပ်တန်းအတွင်းထုတ်ဝေဖြန့်ချီအဖွဲ့တစ်ခုကိုအစိုးရဖန်ဆောင်ဝင်နဲ့ဝယ်ယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တမရဟောင်းကိုတရားစွဲတာပါအစိုးရရှေ့တွေဘက်ကဒီအမှုတွေသူ့ကိုဆက်ပြီးစွဲထည့်နေတဲ့အပေါ်ဒေါသထွက်ရတယ်လို့တမရဟောင်းမာတီနဲလီကအစိုးရရှေ့နေရုံးကထွက်မှာပြောကြားပါတယ်တမရဟောင်းဟွမ်ကာလို့စ်ဗယ်ရီလာကလည်း2019ခုနှစ်မှာပြီးဆုံးခဲ့တဲ့တမရတပ်တန်းအတွင်ဘရာဇီးလ်ဆောက်လုပ်ရေးလုပ်ငန်းကြီး အိုဒါဘတ်စီကနေမဲဆွဲစီယိုရဲ့ရံပုံငွေတွေကိုတရားမဝင်ရယူခဲ့တယ်လို့အစိုးရရှေ့နေတွေကဆွဆွဲထားတဲ့အကြောင်း AFP သတင်းကပြောပါတယ်ရှင်
Your American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဒီကနေ့တောက်ချာနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပြီးတော့มาဖြစ်ပါတယ်။ကချင်ပြည်နယ်ဖောက်ခတ်မြို့နယ်အတွင်းကကြောက်စိမ့်တူးဖော်တဲ့နေရာမှာမြေပြိုကျမှုကြောင့်တည်ဆုံသွားတဲ့သူတွေအတွက်ဝမ်းနဲ့စိတ်မကောင်းဖြစ်ရကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကပြောကြားလိုက်ပါတယ်။ဖောက်ခတ်မြို့နယ်အတွင်းမှာရှိတဲ့ကြောက်စိမ့်တူးဖော်တဲ့နေရာမှာမနေ့ကမြေပြိုကျမှုအကြီးအကျယ်ဖြစ်ပွားခဲ့မှုကြောင့်တည်ဆုံသွားတဲ့သူတွေရဲ့မိသားစုတွေနဲ့ထပ်တူအမေရိကန်တန်ယုံအနေနဲ့ဝမ်းနဲ့စိတ်မကောင်းဖြစ်မိတယ်လို့သူတို့ရဲ့လူမှုကွန်ရက်မှာဒီနေ့ထုတ်ပြန်ထားပါတယ်။ဒါပြင်မြေပြိုကျတဲ့အထက်မှာပါသွားတဲ့သူတွေကိုကယ်ဆယ်ရေးအတွက်အင်လိုက်အားလိုက်ဆောင်ရွက်နေကြတဲ့သူတွေအားလုံးကိုလည်းအမေရိကန်တန်ယုံအနေနဲ့ချီးကျူးဂုဏ်ပြုတယ်ဆိုပြီးတော့ပြောပါတယ်။ဖာကန်မြို့နယ်ဝေခါကြီးရွာနီးကကျောက်စိမ့်လောက်ကွက်ဟောင်းမှာမနေ့ကမြေပြိုကျမှုအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်လူ182ယောက်ထပ်မံတည်ဆုံးခဲ့ပြီးတော့54ယောက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။အခုလိုကျောက်စိမ့်တွင်မြေပြိုကျမှုကြောင့်လူတရာကျော်တည်ဆုံးခဲ့တဲ့အပေါ်မှာအလွန်မဲ့စိတ်မကောင်းဖြစ်မိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမနေ့ဇူလိုင်လ2ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာအစိုးရနဲ့ပြည်သူတွေအပါအဝင်တည်ဆုံသွားတဲ့သူတွေနဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနဲ့မိပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုအကူအညီပေးဖို့အစဉ်အသင့်ရှိတယ်လို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဆက်ပြီးတော့သတိရှိရှိနေကြဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကတာဝန်ရှိသူတွေကိုတိုက်တွန်းလိုက်တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းကပြောပါတယ်။ကိုဝါတာကိုအာရချိန်နှံမှုကကြီးမားတဲ့ဆုံးရှုံးမှုပြဿနာတွေနဲ့ဖြစ်လာနိုင်တယ်လို့လည်းသူကသတိပေးလိုက်ပါတယ်။အဲ့လိုသတိပေးလိုက်ပေမဲ့လည်းမြောက်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူတယောက်မှမရှိဘူးလို့ဂျာတော်ရီနေကလုပ်တဲ့အာဏာရပါတီရဲ့အစည်းအဝေးမှာကင်ဂျွန်အုံးကထပ်ပြောသွားပါတယ်။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံရဲ့ကျန်းမာရေးဆုံးရှုံးမှုစနစ်မကောင်းတာတရုတ်နိုင်ငံနဲ့နှီးစပ်တဲ့ကုန်သွယ်ရေးနဲ့ခီးသွွာလာမှုတွေရှိနေတာကြောင့်မြောက်ကိုရီးယားနိုင်ငံမှာ COVID-19 ရောဂါကူးစက်သူလုံးဝမရှိဘူးဆိုတဲ့အပေါ်မှာတော့ပြင်ပကလူတွေကတန်ဆာရှိနေကြပါတယ်။အကိုရီးယားနိုင်ငံမှာတော့ COVID-19 ရောဂါပိုးကူးစက်ခံသူနောက်ထပ်63ယောက်တွေ့ရှိခဲ့ပါတယ်။ဒီထဲက31ယောက်ကဆိုးမျိုးကဖြစ်ပြီးတော့73ယောက်ကတော့ရှေ့တောင်ပိုင်းဒေဂူးမျိုးကဖြစ်ပါတယ်။နောက်ပြန်နောက်ထပ်6ယောက်ကတော့နောက်တောင်ပိုင်းဂွမ်ဂျူးမျိုးကဖြစ်ပါတယ်။အဲ့မျိုးမှာဗိုင်းရပ်စ်ကူးစက်မှုတွေများလာနေတဲ့အတွက်ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့ကျန်းမာရေးအာဏာပိုင်တွေဘက်ကအပူတပြင်းလှုပ်ဆောင်နေကြပါတယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့စင်ဂျေဘုံဒေသတွေမှာလည်းဗိုင်းရပ်စ်ကူးစက်သူ66ယောက်ဒီနေ့မှထပ်ပြီးတော့တွေ့ရှိခဲ့တာကြောင့်နောက်ထပ်စင်ဂျေဘုံဒေသတွေမှာအပြင်မထွက်ရမိတ်ထုတ်ဖို့အာဏာပိုင်တွေဘက်ကစဉ်းစားလာနေပါတယ်။ဗိုင်းရပ်စ်ကူးစက်ခံသူ9ယောက်ထပ်မံနေရှိတဲ့ရက်တွေနဲ့ကူးစက်မှုများတဲ့နေရာတွေကိုအပြင်မထွက်ရမိတ်ထုတ်သွားမှာဖြစ်တယ်လို့လည်းပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကပြောပါတယ်။ဆစ်နီမြို့မှာတော့ဘယ်လ်မိန်စတိုးဆိုင်ဝန်ထမ်းတူဗိုင်းရပ်စ်ကူးစက်ခံရတာကြောင့်အဲ့ကတခြားဝန်ထမ်း50လောက်ကိုတီးဆန့်ခွဲထားလိုက်ပြီးတော့စတိုးဆိုင်ကိုသွားခဲ့ပြီးတော့ရောဂါလက္ခဏာပြတဲ့သူတွေကိုလည်းစစ်ဆေးဖို့ပြောလိုက်ပါတယ်ခင်ဗျာ။ကျောက်သမားရှီကျင့်ဖြင့်အာနာရှင်စနစ်ကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့တွန်းလှန်ရည်တည်ကြဖို့နဲ့ငွေကြေးအကျိုးမြတ်ထက်လူ့ခွင့်ရေးကိုဦးစားပေးကြဖို့ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူနေသန်လောကတောင်းဆိုလိုက်ပါတယ်။ကျောက်နိုင်ငံကသူတို့ကိုစန့်ကျင်တဲ့လုပ်ရတိုင်းကိုအရေးယူနိုင်မဲ့အမျိုးသားလူမျိုးရေးဥပဒေကိုအခုတော့မှကြီးညာလိုက်တာကဟောင်ကောင်ကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့တနိုင်ငံစနစ်နှစ်ခုကျင့်သုံးတဲ့မူကိုအဆုံးသတ်လိုက်တာဖြစ်ကြောင်းဒါကြောင့်လဲဆိုတော့စနစ်နှစ်ခုမရှိတော့သလိုဟောင်ကောင်နဲ့တရုတ်ကြားမှာအကာအကွယ်ပေးထားတဲ့စနစ်လည်းမရှိတော့ဘူးလို့ရိုက်တာသတင်းဌာနကနေသင်လောကပြောလိုက်ပါတယ်။နိုင်ငံကအတိုင်းဝိုင်းအနေနဲ့ဒီဥရီရဲ့ရည်ရွယ်ချက်ကိုသဘောပေါက်တဲ့ပြီးတရုတ်နိုင်ငံအနေနဲ့ဒီကိစ္စကိုတာဝန်ခံမှုရှိလာစေဖို့အတွက်လှုံ့ဆော်တင်တယ်လို့သူကပြောပါတယ်။ဗြိတိန်ကဟောင်ကောင်ကိုနှစ်ပေါင်း150ကျော်အုပ်ချုပ်ပြီးတဲ့နောက်1998ခုနှစ်မှာတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့တာပါတရုတ်နိုင်ငံရဲ့ဒီဥပဒေကဟောင်ကောင်ကိုလွှဲပြောင်းစဉ်နှစ်ဖက်သဘောတူညီချက်တွေကိုချိုးဖောက်ပြီးဟောင်ကောင်ကိုကမ္ဘာစီးပွားရေးအချက်အချာဒေသကြီးတွေကတခုဖြစ်လာစေတဲ့လွတ်လပ်မှုတွေကိုလည်းဖိနှိပ်လိုက်တာဖြစ်တယ်ဆိုပြီးတော့ဗြိတိန်ကပြောလိုက်ပါတယ်ခင်ဗျာနောက်နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ဖို့ချမှတ်ခဲ့တဲ့ကန့်သတ်ချက်တွေကိုဖြည်းဖြည်းချင်းပြန်လျှော့လာနေသလိုဗီယက်နမ်နိုင်ငံကအဓိကစက်ရုံကြီးတွေလုံးဝနှီးပါမယမနာလည်ပတ်ထုတ်လုပ်မှုတွေကြောင့်ဗီယက်နမ်နိုင်ငံရဲ့စီးပွားရေးဟာအခုနှစ်ဒုတိယ3လပတ်မှာကြုံတော့ကြုံခဲ့တိုးတက်မှုရှိလာတယ်လို့ပြောလိုက်ပါတယ်။အခုနှစ်ဧပြီလကနေဇွန်လအထိဗီယက်နမ်ရဲ့စီးပွားရေးဟာမနစ်ကထက်စာရင် 3.36 ရာခိုင်နှုန်းတက်လာခဲ့တယ်လို့ဗီယက်နမ်နိုင်ငံရဲ့စည်ရင်းအင်းဌာနကပြောပါတယ်။ အဲ့လိုတိုးတက်လာတာဟာဝန်ဆောင်မှုပေးတာတွေထက်၃လပတ်အကုန်မှထုတ်လုပ်တဲ့ကုန်ထုတ်လုပ်မှုတွေကြောင့်ဖြစ်တယ်လို့စီးပွားရေးပညာရှင်တွေကယူဆနေကြပါတယ်။ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေပိတ်ထားတာကိုဧပြီလနဲ့မေလတွေမှာဖြည်းဖြည်းချင်းပြန်လျှော့ချလာခဲ့ပြီးဇွန်လနဲ့မှဥရောပနိုင်ငံတွေအချင်းချင်းခီးသွားနိုင်အောင်နေဆက်တွေကိုဖွင့်ပေးခဲ့ပါတယ်။အမေရိကန်မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးနေပေမဲ့လည်းစီးပွားရေးလုပ်ငန်းတွေကိုမေလကစပြီးတော့အဆင့်ဆင့်ခွဲပြီးတော့ဖြည်းဖြည်းချင်းပြန်ဖွင့်ဖို့ခွင့်ပြုလာခဲ့တာပါ။မေဂန်ပြည်အောင်စုဟာဗီယက်နမ်နိုင်ငံအတွက်အကြီးဆုံးဈေးကွက်ဖြစ်ပြီးတော့ပြည်ပဥက္ကုံ 23.2 ခိုင်နှုန်းကိုအမေရိကန်ကိုတင်ပို့တာဖြစ်ပြီးတော့ဥရောပသမဂ္ဂကိုတင်ပို့မှုကတော့ 15.8 ခိုင်နှုန်းရှိပါတယ်။အမေရိကန်ဒေါ်လာ162ဘီလီယံရှိတဲ့ဗီယက်နမ်နိုင်ငံရဲ့စီးပွားရေးအတွက်ပြည်ပဥက္ကုံထုတ်လို့ရဟာအဓိကမောင်းနှင်ရာဖြစ်ပါတယ်ခင်ဗျာ။ဒီအမေရိကန်အတန်းကနေတောက်ကြနေညပိုင်းဟိမဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။ကာတာရင်းနေကဖာကန်ဒေတာမြေပြုံမှုကြောင့်လူတရာကျော်တေဆုံးခဲ့ပြီးဒီကနေ့ထပ်မံရှာဖွေရမှာအလောင်း၁၁လောင်းထပ်မံတွေ့ရှိတာနဲ့အစိုးရတမ်ရွန်နဲ့လုပ်ငန်းရှင်တွေကတေဆုံးဒဏ်ရာရသူတွေအတွက်ထောက်ပံ့ကြတဲ့အခြေအနေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါဖာကန်မြို့နယ်ဝေခါကျေးရွာနီးကြောက်စိမ့်လုတ်ကွက်ဟောင်းမှာမြေပြိုကျတာကြောင့်သေဆုံးသွားသူတွေကိုဒီကနေ့ဆက်လက်ရှာဖွေရမှာအလောင်း၁၁လောင်းထပ်မံတွေ့ရှိခဲ့ပါတယ်။ဒီကနေ့ရှာဖွေမှုအခြေအနေကိုဖာကန်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကအခုလိုပြောပါတယ်။
ဒီနေ့က၁၁လောင်းတွေ့တယ်၁၁လောင်းတွေ့ပြီးတော့မှသူတို့က၃နိုင်ခွဲလောက်မှနားတော့ကြတယ်။အဲ့ဒီကယ်ဆယ်ရေးတင်းနေရမင်းကတော့သူတို့ထွေးယုံကပြောတာတော့161လို့ပြောပါတယ်ဒီနေ့71ဆိုလို့ရှိရင်182ပေါ့
ထိခိုက်ဒဏ်ရာရသူ54ယောက်ရှိပြီးဖကန့်ဆေးဦးမှာဆေးကုသပေးနေကြောင်းပြောပါတယ်ဒီကနေ့မနက်မှာတော့အစိုးရနဲ့လုပ်ငန်းရှင်တွေကတေဆုံးထိခိုက်သူတွေအတွက်ထောက်ပံ့ငွေပေးအပ်လှူဒန်းခဲ့တယ်လို့တမ်ရော်ကလည်းပါဝင်လှူဒန်းခဲ့ကြောင်းဥက္ကမောင်မြင့်ကဆက်ပြောပါတယ
်အချင်းပြည်နယ်အစိုးရဖွဲ့က3500ကျောက်မြက်လုပ်ငန်းရှင်များအပြင်ကအကန့်က3500နောက် PNDPC ကုမ္ပဏီက100ဆိုတော့ထောင်နဲ့100ရတာပေါ့နော်7နိုင်လောက်မှကျတော့ရောက်ပိုင်းတိုင်းမှုကိုယ်တိုင်တက်လာပါတယ်ဥစည်းစားကျော်တက်လာပြီးတော့မှကြီးရည်လေးတက်မတော်သားတွေကနေပြီးတော့မှလူတန်းပါတယ်ဆိုမှသူလည်း3500လူတန်းနဲ့နောက်ဆိုင်အိတ်100ခြေပုံး90စားကပိတ်တာ80ကလဘဲကပိတ်တာ300ဖတ်လူသွားပါတယ်
ဖာကန်ကြောက်စင်းတူဖော်တဲ့ဒေတာမှာအခုလိုမြေပြိုတာကြောင့်မကြာခဏဆိုသလိုလူသေဆုံးတာတွေရှိခဲ့ပြီးဒီလိုဖြစ်တာဟာဆေးရန်ရကြီးတွေအသုံးပြုပြီးအလွန်အကျွံတူဖော်တာကြောင့်လို့ဝေဖန်ကြသလိုဒါကိုတားဆီးဖို့အတွက်ဥပဒေပြုရမှာကြံ့ကြာနေတယ်လို့ဥက္ကမောင်မြင့်က VOA ကိုပြောဆိုထားပါတယ်ဖာကန်အခြေဆိုင် Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တာဝန်ခံကိုနောင်းလကလည်းဥပဒေအရအားနည်းချက်တွေရှိတယ်လို့လုပ်ငန်းခွင်ကြီးကြပ်စီစဉ်မှုအားနည်းတာတွေလည်းရှိနေကြောင်းအခုလိုထောက်ပြပါတယ
်ပိတ်သိမ်းဖို့ဆိုတဲ့နေရာမှာဒီကုမ္ပဏီကဥမာဒီလုပ်ကွက်ကိုဘယ်လိုပိတ်သိမ်းမလဲဘယ်လိုပုံစံအနေထားနဲ့ပိတ်သိမ်းမလဲဒီကျင်းတွေကိုပြောမှဆိုရင်အန်ဒီရဲ့အနည်းဆုံးလေ50ဒီဂရီလေကထစ်ချောဆင်းအနေနဲ့လှုပ်ထားကြလားဒါမှမဟုတ်ငကူမူရင်းပုံစံပြိုကျလွယ်တဲ့အနေထားလှုပ်ထားလားဆိုတာဒါစစ်စစ်မှုအားနေတာပေါ့လေအဓိကပြည်နယ်ကလည်းစစ်စစ်မှုအားနေတယ်လို့ဒီတရားစာတဲ့တဘောပွားဝင်ထိန်းသိမ်းရေးပြည်တော်စုအဆင့်ကစစ်စစ်တဲ့အားနေတဲ့အခုလက်ရှိအမြင့်ပြင်းမှာရှိတဲ့ဒီကျွန်တော်တို့လုံခင်းဖက်ကမြို့နယ်ကြောက်စင်းရုံတို့ဌာနဆိုင်ရာတို့လည်းစစ်စစ်တာအားနေတယ်လို့ပြင်အဲကြောင့်မို့မြေပြိုမှုကခဏခဏဖြစ်နေတယ်ဒီဥပဒေလက်ချောက်မှုကလည်းအကုန်ဒီအနေထားနဲ့လည်းအားနေတာပေါ့နော်
ဖာကန်ဒေတာအပါဝင်ရနာမြေတွေမှာတူဖို့ထုတ်လုပ်တာကိုဒီလတရနေ့ကနေစတင်ပြီးမိုးတွင်3လရန်နာဖို့အတွက်အစိုးရကအမိန်ထုတ်ပြန်ထားတာဖြစ်ပါတယ်။တည်ဆုံရသူတွေအနေနဲ့ကတော့စီးပွားရေးအခြေအနေအရအန္တရာယ်ရှိတဲ့ကြားမှာလုကင်နေကြတာလို့မြင်ကြောင်းလဲကိုနောင်းလက်ကဆက်ပြောပါတယ်
။ဟိုပြောမယ်ဆိုတော့ဒီမြန်မာလူထုအနေထားနဲ့ရောကျွန်တော်တိုင်းလူထုအနေထားနဲ့ပြည်နယ်လူထုအနေထားစီးပွားရေးအရှင်းပြောဒီအဲ့ဒီတဲ့ထက်မှာကျွန်တော်တို့ကိုကြက်တဲနေတဲ့အနေအထားမှာရှိအခု COVID-19 ဖြစ်နေတဲ့အချိန်မှာပို့ဆိုးတာပေါ့အဲဖက်ကန်လူနေမှုတိတ်တဲတဲ့ခါကျတော့ဒီတနေ့တာရဲ့ဒီဝမ်းဆောင်ဖြည့်ရှင်းဖို့အတွက်တော့လောက်ရတာဟုတ်အာနီယရှင်းမှန်းတည်နေဘယ်သူမှတော့မလျှောက်နိုင်ဘူးလေဘာလို့ဆိုတော့ကိုယ့်ရဲ့ဝမ်းကြီးအတွက်ရှိတာဟုတ်အဲ့ဒါကအဓိကအခြေခံလိုအပ်ချက်လုပ်ငန်းကိုင်ငန်းအခွင့်အလမ်းကိုအစိုးရကခေါ်ဆောင်ပေးမှုမရှိတဲ့အနေအထားကြောင့်မို့ဒီလိုဟိုဖြစ်နေတဲ့အနေအထားပေါ့နော်အဲ့လိုလို့ပဲမြင်ပါတယ်ဟုတ်
ကြာသာပရင်းနေ့ကလူရန်နဲ့ချီပြီးတေဆုံးရတာနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဝန်ထဲချောင်းထုတ်ပြန်တယ်လို့ကချင်ပြည်နယ်အစိုးရနဲ့နိုင်ငံရေးပါတီတချို့ကလည်းဝန်ထဲချောင်းထုတ်ပြန်ထားပါတယ် Global Witness ခေါ်နိုင်ငံတကာတဘာဝတရားစာတအရေးစောင့်ကြည့်ရေးအဖွဲ့ကတော့အခုလိုမြေပြိုကျတာဟာအစိုးရကတာဝန်မဲ့ကြောက်စိမ့်တူးဖော်တာတွေကိုအရေးယူဖို့ပြက်ကွက်တာကြောင့်လို့ထောက်ပြထားပါတယ်။ဖာကန်ဒေတာမှာနှစ်စဉ်မြေပြိုတာကြောင့်အသေးပြောက်တွေရှိနေပြီး6နှစ်အတွင်းမှာလူ900ကျော်လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကချင်ပြည်နယ်ဖားကန့်ဒေတာဝေခါကြောက်စိမ့်လုတ်ွက်ပြူကျမှုနဲ့လူ200နီးပါးသေဆုံးမှုဟာရေယာစီမံခန့်ခွဲမှုနဲ့ပတ်သက်တဲ့ဥပဒေကင်တွယ်မှုအားနည်းနေတာကြောင့်လို့တဘာဝပတ်ဝန်းကျင်ပညာရှင်တွေကထောက်ပြကြပါတယ်။ကျွန်မမေခတင်ပြပေးပါပါ။ကချင်ပြည်နယ်ဖားကန့်ဒေတာဝေခါကြောက်စိမ့်လုတ်ွက်တွေအတွင်းဇူလိုင်2ရက်မနက်ပိုင်းကနေစာပုံပြူကျမှုကြောင့်သေဆုံးသူဟာအယောက်200နီးပါးရှိခဲ့ပါတယ်။အခုချိန်ထိလည်းကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေရသေးပါ။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့အခုလိုမြေပြိုမှုကြောင့်သိဆုံးရတာနဲ့ပတ်သက်လို့ဒီကနေ့လူမှုကွန်ရက်ကနေပြုလုပ်တဲ့လူမှုပိတ်ဆုံပွဲမှာဒီဖြစ်စဉ်နဲ့ပတ်သက်ပြီးအစိုးရအနေနဲ့ဝန်ထမ်းရလို့အလုတ်ကန်ရရှိဖို့အခက်အခဲတွေအတွက်အစိုးရဘက်ကတိကျကြိုက်တွေဖြစ်ရှင်းသွားမယ်လို့ဆိုခဲ့ပါတယ်
။ဥဆုံးရတော့ဒါကျွန်တော်တို့နိုင်ငံကျွယ်လည်းဝန်ထမ်းတဲ့ကိစ္စဖြစ်တယ်။အဲ့တော့အခြေခံပြည်သူတွေရဲ့စားဝတ်နေရေးအခက်အခဲမှုနဲ့ပတ်သက်နေတဲ့ကိစ္စတစ်ခုဖြစ်တယ်။ပြည်သူများပေါ့နော်။တရားဝင်အလုတ်ကန်ရရှိရေးကိုသိပြီးတော့အလေးထားတာပါ။
ဒီဖားကန့်ဒေတာဟာဥရေစိုးမှုမှုကင်းမဲ့နေတာကြောင့်အဲ့ဒီဒေတာတွေမှာနေသူတွေဟာများပြားလာတဲ့လက်နက်ကင်တွေရဲ့ခြေလှယ်မှုကိုခံစားနေရသလိုနှစ်စဉ်ဒေါ်လာတန်းထောင်ချီရရှိနေတဲ့တရားမဝင်ကြောက်စိမ့်တူးဖော်မှုတွေရှိနေတာသိပေမဲ့လည်းမျက်ကွယ်ပြူနေကြရပါတယ်။ဒီလိုအခြေအနေမှာတိကျတဲ့ဥရေနဲ့အာဏာတက်ရောက်မှုအားနည်းတာတာဝန်မဲ့ကြောက်စိမ့်တူးဖော်မှုတွေကိုဖော်ထုတ်အရေးယူဖို့အစိုးရဘက်ကပြက်ကွက်တာတွေကြောင့်မဖြစ်တဲ့ဘေးစိုးတွေဆက်တိုက်ဖြစ်နေရတာပါအခုတခါမြေပြိုမှုကအကြီးမားဆုံးထိခိုက်သေဆုံးမှုတစ်ခုဖြစ်တယ်လို့ကမ္ဘာနိုင်ငံအသီးသီးကပါဒီဖြစ်ရအတွက်ဝန်ထမ်းကြောင့်တာဝန်လွှာတွေပေးပို့ရတဲ့အထိတုံ့လှုပ်စေခဲ့ရပါတယ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးပညာရှင်တဦးဖြစ်တဲ့ဦးဝင်းမျိုးသူကတော့အခုလိုကြောက်စိမ့်တူးလုတ်ွက်တွေမှာမြေပြိုကျတာဟာတာဝန်မဲ့တူးဖော်ရေးလုပ်ငန်းတွေကိုအရေးယူဖို့အစိုးရရဲ့ပြက်ကွက်မှုကိုတတိပေးလိုက်တာဖြစ်ပြီးဒါကိုတတိလက်လွတ်မနေဘဲတိတ်ချကြိုက်တွေ့ဖို့အစိုးရကိုတိုက်တွန်းသွားခဲ့ပါတယ်
။အဲကြောက်စိမ့်ဟိုအနေနဲ့အတွက်ကို environmental strategic framework ဆိုပြီးတော့ဆွဲတာပဲ။အဲမှာနှောင့်နှေးကြံ့ကြံ့နေရအရမ်းအများကြီးပဲ။အဲမှာရှိနေတဲ့ community တွေကိုလည်းတက်ဆိုင်ဟိုဌာနကဒါပူးပေါင်းပါဝင်လာနိုင်အောင်လုပ်နိုင်ကြောင်းလည်းမရှိဘူးပေါ့နော်။ပိုင်ယာနဲ့တပ်မတော်နဲ့နောက်တစ်ခုကလက်နက်ကင်ဖွဲ့ရင်းနဲ့အကုန်ဖတ်တဲ့ဆက်နယ်နေတဲ့ခါကျတော့ဒါရှုပ်ထွေးပြီးတော့ဟလာဆက်ဆံဝန်ကြီးဌာနကလည်းအဆောင်ပြောလို့ပေါ့မကင်တိုင်းနေတဲ့ခါကျတော့အောက်ရှင်မှာဖြစ်ခဲ့တဲ့အကြမ်းလုံးရှိနေတဲ့ plan တွေနဲ့ counter မပေါ်နိုင်။ဒါကြောင့် counter ပေါ်မှာဒီကောင်လုံးရပ်ပြရပါလိမ့်။တပ်ပြီးပြီးတဲ့ဇုံကတောင်းရင်းပြီးတဲ့ဇုံကတက်တက်လူတွေနေတိုင်းတက်တက်ဒါမျိုးတေဆောင်တာတက်တက်အဲ့လိုမျိုးပြန်လောက်အောင်မှာဖြစ်တဲ့ခါကျတော့တကယ်ကို contact အားတိုင်းနဲ့ကိုနိုင်ငံတော်အဆင့်ကကြီးကြပ်ပြီးတော့ဖြတ်နိုင်တဲ့အဆင့်လောက်အောင်နေပြီးတော့မှသွားပြီးအဲ့လိုမျိုးစီမံခန့်ခွဲမှသာလည်း live ပူပေါင်းဆောင်ရွက်ကြမှာအဝန်ကြီးဌာနတစ်ခုတည်းကနေလုပ်နိုင်တဲ့ဒီသားမဟုတ်ဘူ
းအားကြီးလိုက်စားမှုတွေကိုတိုက်ဖြတ်မယ်လို့ကြေကျော်ထားတဲ့ NLD အစိုးရတက်လာတာ၅နှစ်ကြာပြီဖြစ်ပေမဲ့အားကြီးလိုက်စားမှုအများဆုံးကဏ္ဍတစ်ခုဖြစ်တဲ့တယင်ဇာတာဒုဖော်ရေးကဏ္ဍကိုအခုချိန်ထိတေချာမကင်တွဲသေးတာနဲ့ပတ်သက်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်အချို့ကထောက်ပြနေကြပါတယ်လွတ်တော်က2019ခုနှစ်မှာအတည်ပြုလိုက်တဲ့ကြောက်မြတ်တူဖော်ရေးဥပဒေနဲ့နှစ်တော်ကြာတဲ့ကထုတ်ပြန်ဖို့စ조사နေတဲ့ကြောက်မြတ်ဆိုင်ရာမူဝါဒတွေအတိုင်းအခုချိန်ထိမဖော်ဆောင်နိုင်သေးတဲ့အပေါ်မှာလည်းတဘာဝပဝင်းကျင်ထိန်းသိမ်းရေးပညာရှင်တွေဘက်ကထောက်ပြနေကြပါတယ်။နှစ်စဉ်ဒေါ်လာတန်းထောင်ချီရနေတဲ့ကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေကိုစစ်တပ်နဲ့ဆက်နွယ်နေတဲ့သူတွေလက်နက်ကင်ဖွဲ့တွေကလုတ်ကင်နေကြတာဖြစ်လို့ဌာနဆိုင်ရာတခုတွေကကင်တွေနိုင်ဖို့ခက်ခဲတယ်လို့ထောက်ပြလာသူကတော့ဖားကန်စိတ်မူကြေးရွာကဒေတာကန်ဥရွှေသိမ့်ပ
ါလက်လက်တိုင်းတဲ့ကျူးဆူထားတဲ့နေမြင်ဖြစ်နေတာရဲ့အဲ့လိုနေမြင်တရားဥပဒေစိုးမိုးမှုဟိုဒီစင်းနေတဲ့သဘောမျိုးဖြစ်တဲ့နေမြင်မျိုးဖြစ်တဲ့အပေါ်မှာနေဦးသမားလောဘသမားတွေကနေပြီးတော့မှငွေနဲ့အရာရာဖြင့်ပြီးတော့မှအာဒီလုတ်ချင်ရကိုလုတ်ခွင့်ရတဲ့အနေအထားမျိုးလည်းဒီမှာတွေ့ရှိရတယ်ဒီမှာလက်လက်တိုင်းတဲ့ကျူးဆူထားနေမြင်ဖြစ်တဲ့အတွက်ကြောင့်သူတို့ကြော်လာဖို့ဆိုတာဒီနေ့မှမှာတော်တော်လေးအထက်ကြီးရှိတယ်လို့ဆိုချင
်ဒီတစ်ခေါက်သိဆုံးမှုက2015ခုနှစ်ကလူ100ကျော်သိဆုံးတဲ့မြေပြိုမှုရဲ့နောက်ပိုင်းမှာသိဆုံးသူအများဆုံးကြုံရတဲ့မြေပြိုမှုတစ်ခုလည်းဖြစ်ပါတယ်ဖားကန်ကြောက်စိမ့်တွင်ဒေတာမှာအခုလိုလူအသေးပြောက်တွေမကြခဏဖြစ်ပေါ်ရတာဟာကြောက်စိမ့်ကုမ္ပဏီတွေကဆိုင်ရန်တရားတွေအသုံးပြုပြီးအလွန်အကျွံတူးဖော်တာနဲ့မြေစာတွေကိုစနစ်တကျစွန့်ပစ်တာမရှိကြကြောင်းလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်အဖွဲ့ကထောက်ပြဝေဖန်နေပါတယ် လက်ရှိဖြစ်ပျက်နေတဲ့အခြေအနေကိုထိန်းသိမ်းဖို့ဆိုရင်တိကျတဲ့ဥပဒေပြဋ္ဌာန်းပြီးထိထိရောက်ရောက်ကင်တွယ်ဖြေရှင်းဖို့လိုအပ်နေကြောင်းပြောပါရရှင်။ကျွန်မမေခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားပါရရှင်။
စီပနီပခတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တွေလည်းတိုးလာနေသလိုခေတ်ဆက်ဆက်အလုပ်ကံခွင်လန်းတွေရှာပါနေတာကြောင့်ရခိုင်ပြည်သူတွေဟာပြည်တွင်းပြည်ပနိုင်ငံတွေကိုထွက်ခွာအလုပ်လုပ်ကံနေကြတဲ့အခြေအနေကိုပြောရှင်းပါတယ်။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မှာအလုပ်ကံခွင်လန်းတွေရှာပါတာကြောင့်ရခိုင်ဒေသခံများစုဟာမိသားစုစွမ်းဝတ်နေရတဲ့ပြည်တွင်းနဲ့ပြည်ပနိုင်ငံတွေကိုနေလန်းမျိုးစုံနဲ့ထွက်ခွာပြီးအလုပ်လုပ်ကံနေကြပါတယ်။ရခိုင်ပြည်နယ်မှာရခိုင်ပြည်သူတွေလုပ်ကံစားတော့ဖို့အလုပ်ယုံဆက်ယုံတွေလည်းမရှိသလိုစိတ်ကြွေးလုပ်ငန်းတွေအတွက်လုံလောက်တဲ့နေပညာပိုင်းဆိုင်ရာတွေအားနည်းနေတာကြောင့်ဒေသခံတွေဟာရခိုင်ကနေထွက်ခွာပြီးလုံတော့လောက်ကြတာဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တို့ဖြစ်သလိုရခိုင်ဒီမိုကရေစီဖွေးချုပ်ပြောခွင့်ရဦးလာမြင့်ကပြောပါတယ
်လက်ရှိနေသားရလဲရခိုင်ပြည်နယ်မှာအရွယ်ရောက်လာတဲ့လူငယ်အဲဒီဟာလက်ထွင်ရင်ထွန်းမထွင်ရင်နွားကြောင်ဒါပဲရှိတယ်လူဘာမှမရှိဘူးဘာအလုပ်ကံရလို့မမရရမရှိဘူးတကယ်တမ်းလဲအဲ့ဒီစိုက်ပျိုးရေးလုပ်ငန်းတွေလုပ်မယ်ဆိုရင်လဲ10မြောင်းတာတမန်ပို့နော်အလဲမရှိဘူး10မြောင်းတာတမန်လုပ်ဖို့အတွက်လဲ10မြောင်းတာတမန်ရေးစတဲ့အပြင်လဲမရှိဘူးနီးပညာမရှိဘူးမျိုးမကောင်းဘူးအဓိကကြတဲ့ဈေးကွက်လဲမရှိဘူးပေါ့နော်အဲ့တည်းသူတို့ကကြောင်ပိတ်မိနေတယ်ခစ်မှဆိုရင်ခစ်စားတာပြောပါအဖာကန်တို့ရန်ကုန်တို့အဲ့ဒီဟာဒီဟာလာအဲ့ဒီဟာအပြင်နိုင်ငံခြားထွက်တဲ့ယူရီးယားထိုင်းဒီမလေးတရုတ်အဲ့ဒီနိုင်ငံတွေကိုပြစ်တင်သွားကြတာပေါ့ဗျာ
ရခိုင်ပြည်နယ်ဟာမြန်မာနိုင်ငံမှာဆင်းရဲဆုံးပြည်နယ်တစ်ခုဖြစ်သလိုတစ်ဖက်မှာလည်းဆင်းရဲပနိပခတွေနဲ့ပါရင်ဆိုင်နေရတာကြောင့်ရခိုင်ဒေသကိုပို့ပြီးတော့လောက်ကန်ခွင်လန်းတွေဖန်တီးပေးဖို့လိုအပ်တယ်လို့လည်းရခိုင်မျိုးသားပါတီ AMB ပြောခွင့်ရဒေါ်အင်းနှုံစင်ကပြောပါတယ
်လောက်ကန်ခွင်လန်းချပါတာကအခုမှချပါသွားတာမှမဟုတ်တာမကူကရဲကတော့လောက်ကန်ခွင့်လန်းချပါတယ်စိတ်ဝင်တုံးမှရှိတဲ့ပြည်မျိုးကိုရခိုင်ပြည်မျိုးခေါ်ပြီးဆိုတာမျိုးလုပ်ရအောင်အဲ့တော့ဖခင်ရဲ့မြေပြုံမှုမှာအသက်တင်စီးပေးခဲ့ရတာကလည်းများသပြီအရေးအတွက်လည်းများတယ်ဆိုတာပဲဖြစ်နေတယ်အဲ့တော့မိသားစုနဲ့သူဝန်းနေပါတယ်ဆိုတာလေးကတော့ဘယ်သူပဲဖြစ်ဖြစ်နော်အလုံးခံစားရတာပဲဒါပေမဲ့ဒီလိုအနေထားလေးကိုဆက်ဆက်လုပ်ခဲ့မကြုံဖို့အတွက်ကကိုယ်ပြင်းနေပြီးမှတကယ်တမုံဝင်ကြောင်းအမခံချက်ပြုတဲ့နော်မတူမဆိုပါဝင်လို့ရတဲ့အခြေခံလူစားတွေကနော်ဝင်းဝါယုံခါလာယုံနော်စာဝင်းနေပြည်လေယုံအလောက်ကန်ခွင်လန်းနေတာတန်ကြီးပေးဖို့လိုအပ်တယ
်အလောက်ကန်ခွင်လန်းရှာပါတဲ့ရခိုင်ပြည်နယ်ကဒေသခံအများစုဟာသူတို့ရဲ့မိသားစုစားဝတ်နေရေးစင်ပြေဖို့အတွက်မြန်မာနိုင်ငံတွင်းကတခြားတိုင်းနေပြည်နယ်ပါဝင်ထိုင်းမလေးရှားတရုတ်စတဲ့ပြည်ပနိုင်ငံတွေကိုထွက်ခွာပြီးအလောက်လောက်ကန်နေကြရတာလည်းဖြစ်ပါတယ်ရခိုင်ဒေသခံတွေအတွက်အလောက်ကန်ခွင်လန်းကိုဆိုရကနေပြီးတော့လုံပေးသိမ့်တယ်လို့ဒေသခံတွေရဲ့ခွင့်ရေးကိုလည်းဖွင့်ပေးသိမ့်တယ်လို့စီးပွားရေးလုပ်ငန်းရှင်တို့ဖြစ်တယ်လို့ရခိုင်ဒီမိုကရေစီဖွေးချုပ်ပြောခွင့်ရဦးလာမြင့်ကပြောပါတယ
်ကျွန်တော်ထင်တယ်ဘဝဆိုရကပြည်နယ်ဆိုရတွေကိုလုံပိုက်ခွင့်အကုန်ပေးလိုက်ရမယ်တဲ့ကဲမင်းတို့ကမင်းတို့လုံစားကြမင်းတို့ကမင်းတို့လုံကြဆိုတဲ့လူဆိုတာကိုယ်ခွင့်လန်းကိုပိုရတယ်ဆိုရင်ကိုတန်းတန်းဆုံးစိုးစားတာပဲအဲ့လိုမှမဟုတ်ဘဲနဲ့ပေးတာယူကျွေးတာစားထားတဲ့နေရာမှာစီတာလုံဆိုရင်တော့စီတွေခိုင်းတာကိုလုံဆိုရင်တော့ဘယ်တော့တိုးတက်မှာမဟုတ်ဘယ်လူမျိုးမှမတိုးတက်ဘူး။ဒါရခိုင်လူမျိုးရလုံးမဟုတ်ဘူး။မမလူမျိုးနဲ့ဒီတိုင်းပဲဖြစ်မှာပဲ။သူဆိုတာခွင့်လန်းကိုဖွင့်ပေးရတယ်။သူစူးစမ်းဖို့အတွက်သူ့ကိုလမ်းဖွင့်ပေးရမယ်။အဲ့တော့ရခိုင်ပြည်နယ်ဆိုရကိုရခိုင်သားတွေဒီပြည်ကမရခိုင်သားတွေရဲ့ထိုးထွင်းဉာဏ်နဲ့စူးစမ်းမှုနဲ့လုပ်ခိုင်းရမယ်။အဲ့ဒါမှအောင်မြင်မယ်။
မနေ့ကလည်းကရှင်ပြည်နယ်ဖားကန်းမှာမြေပြိုကြမှုကြောင့်လူပေါင်း200ကျော်သေဆုံးခဲ့ပြီးအဲ့ဒီထက်မှာရခိုင်ပြည်နယ်ကနေရာဆုံးခါလုံးလုံးကနေရာသူတွေ80နီးပါးပါပါတယ်လက်ရှိရှင်ထိလေရခိုင်ဘက်မှာစစ်ရေးတွေလည်းတင်းမာနေသလိုလူပေါင်းသသိန်းကျော်လောက်ဆေးဘေးဒုက္ခသည်ဘဝကိုရောက်နေကြပါတယ်တစ်ဖက်မှာလည်းအလောက်ကန်ခွင်လန်းတွေမရှိတာကြောင့်ပြည်သူတွေအနေနဲ့ရခိုင်ကျေးတပ်မှာလောက်ကန်ခွင်လန်းတွေဖန်တီးပေးဖို့ကိုမျှော်လင့်နေကြတာပါကျွန်တော်တက်နိုင်ရခိုင်ကနေသတင်းပေးပို့ထားတာပါ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်တချီလိုက်က COVID ရောဂါဘူးကင်းစင်သွားလို့ဆေးရုံဆင်းခဲ့သူမှာနောက်ကျင်ဒီရောဂါဘူးပြန်တွေ့တာဟာဘာကြောင့်လဲဆိုတာအတိအကျမသိနိုင်သေးပေမဲ့တခြားပိုးစားတွေ့သူတွေလို့တိချထားစောင့်ကြည့်ကူတာမှုအစစ်စစ်လှုပ်ဆောင်နေတယ်လို့သိရပါတယ်သူနဲ့အနီးကပ်ထိတွေ့ခဲ့သူတွေကိုလည်းတခွဲနမူနာရယူစစ်ဆေးနေတဲ့အကြောင်းကိုပြောပြသွားပါမယ်ရှင်။ကျွန်မကတော့စုစုပါ ကျမ်းမာရေးနဲ့အကစားဝန်ကြီးဌာနကဧပြီလ19ရက်နေ့မှာထုတ်ပြန်ခဲ့တဲ့အတည်ပြုလူနာနံပါတ်96ဟာယောဂဘူးကင်းစင်သွားလို့ဆေးရုံစင်မီရပောင်း40အကြာမှာဒီယောဂဘူးပြန်တွေ့ခဲ့တာပါပထမတစ်ချိန်လုံးကအတီးပြူလူနာနဲ့ထိတွေ့မှုရှိခဲ့လို့ဒီယောဂဘူးကူးဆက်ခံခဲ့တာဖြစ်ပေမဲ့အခုတစ်ခါမှာတော့ယောဂလက္ခဏာမပြဘဲတခွဲစစ်ဆေးလိုက်မှပိုထက်တွေ့ခဲ့တာလို့သိရပါတယ်။သူနဲ့အနီးကပ်ထိတွေ့ခဲ့သူ73ဦးကိုလည်းအသွါလာကန့်သတ်ထားပြီးနှာခေါင်းတို့ဘက်အာခေါင်းတို့ဘက်နဲ့သွေးရည်ကြီးနမူနာတို့ကိုရယူပြီးတခွဲဆန်သတ်ဖို့ဒီကနေ့ပဲပေးပို့လိုက်ပြီလို့ရှမ်းပြည်နယ်အရှေ့ပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားမှုဒေါက်တာဖာဆိုးတက်ကပြောပါတယ်။
ဘိုးမြန်တွေ့တယ်ဆိုတာကတော့နှစ်ပိုင်းရှိတာပေါ့နော်တကူကတော့ဘိုးအကျွင်းကြံပေါ့နော်မျိုးရိုးပြည်စားအစိတ်ပိုင်းအကျွင်းကြံကြံလာလဲဖြစ်နိုင်ပါတယ်အဲ့ဒါမျိုးဆိုလို့ရှိရင်တော့တခြားလူကိုကူးစက်နိုင်လို့ရခိုင်တော့အရန်အရန်ကိုလည်းအင်မတန်အင်တန်လေးပေါ့နော်နောက်ပိုင်းကကျတော့ကျွန်တော်တို့ဒီဘိုးနောက်တစ်ခေါက်မြန်ပြန်ကူးစက်ခံရတာလားပေါ့နော်ပြန်စဉ်းစားဖို့ရှိပါတယ်ဒီနှစ်ခုတော့ကျွန်တော်တို့လက်ရှိအခြေအနေမှာတော့မခွဲခြားနိုင်သေးပါဘူး
အခုရှိနေတဲ့ပိုးဟာရှိပြီးသားအဟောင်းဒါမှမဟုတ်ပိုးအသစ်ဖြစ်နေမလားဆိုတာကိုအခုအချိန်နေမှာမပြောနိုင်သေးပေမဲ့ကိုဗစ်အတီးပြူလူနာနဲ့ပတ်သက်တဲ့ဆောင်ရွက်ချက်တွေကိုအစအဆုံးပြန်လုပ်ပေးနေတယ်လို့ဒေါက်တာဖာဆိုးတက်ကဆက်ပြောပါတယ်
။ဆိုရင်လည်းနေရာမှာလည်းဒီလူနာတက်ဦးတယောက်တည်းအကြောင်းဆိုရင်ရမှာမဟုတ်ပေမဲ့တခြားပြည်သူလူထုတွေကလည်းယောဂလက္ခဏာမရှိဘဲနဲ့ကိုးစက်နိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အကုန်လုံးသတိထားမယ်နေထားပြပါတယ်။ဒါကြောင့်မလို့ဒီကျွန်တော်တုံတဲရမယ်ဆိုရင်စက်မိုင်းနာအကောင်ဝင်ဌာနထုတ်ပြန်ထားတဲ့လိုက်နာရမယ်ဆောင်ရွက်ရမယ်ချက်တွေကိုအတိအကျလိုက်နာဆောင်ရွက်ဆရာအဖြစ်ကျွန်တော်တို့ကာကွယ်နိုင်ပါတယ်
။ပိုးပြန်တွေ့ထားတဲ့လူနာနံပါတ်96ကိုကိုဗစ်အတီးပြူလူနာသစ်စီးရင်နဲ့မထည့်ထားပေမဲ့လည်းတိကျထားပြီးလုပ်ငန်းစဉ်အားလုံးကိုအစဉ်စဉ်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ကျွန်မရဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုCovid တီးပြူလူနာ304ဦးရှိထားပြီးအဲ့ဒီတွေကသေဆုံးသူ6ဦးနဲ့ယောဂဘူးကင်းစင်လာသူ223ဦးအထိရှိထားပြီးဖြစ်ပါတယ်။ထတ်တိုးလူနာတင်နေလာပြီးပျောက်ကင်းသွားသူတိုးလာတဲ့ဆိုပေမဲ့လည်းဒီယောဂကူးစက်မှုကိုဆက်ပြီးထိန်းချုပ်နိုင်မှုအတွက်ဆောင်ရွက်ရှောင်ရွက်အချက်တွေကိုလည်းလိုက်နာပေးဖို့ကျန်းမာရေးဌာနကတိုက်တွန်းနေတာပါ။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာဖြစ်ပါတယ်
။ကျွန်မစုမမရှင်နေရပြန်လို့တဲ့ဂျော်ဒန်ရောက်မြန်မာအလို့သမားတွေအိမ်ပြန်နိုင်ရေးအစ္စရေးဆိုင်ရာမြန်မာတန်ရုံးကစီစဉ်ပေးနေပေမဲ့ပြန်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရဆဲဖြစ်တဲ့မြန်မာအလို့သမားတွေအကြောင်းကိုတင်ပြပေးကြပါမယ်။ COVID-19 ကမ္ဘာကပ်ရောဂါရိုက်ခတ်မှုကြောင့်နိုင်ငံတကာမှာစီးပွားရေးတွေထိခိုက်ပြီးလုပ်ငန်းဝင်တချို့ရန်နာလိုက်ရခြင်းပြည်ပရောက်မြန်မာနိုင်ငံသားအလို့သမားတွေအလုပ်လက်မဲ့ဖြစ်ဒုက္ခရောက်နေကြပြီးမြန်မာပြည်ကိုအများဆုံးပြန်ခေါ်ပေးဖို့တောင်းဆိုကြခြင်းမှာJordan, Israel နဲ့ Cyprus မှာရှိတဲ့မြန်မာနိုင်ငံသားတွေမိခင်နိုင်ငံကိုပြန်နိုင်ရေး Israel ဆိုင်ရာမြန်မာတန်ရုံးကစီစဉ်ဆောင်ရွက်ပေးနေပါတယ်လို့ဇူလိုင်လ1ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။အထူးသဖြင့် Jordan ရောက်မြန်မာအလို့သမားတွေအတက်တော့ Jordan နိုင်ငံနဲ့မြန်မာအစိုးရကြားတရားဝင်တန်တမန်ဆက်ဆံရေးမရှိတဲ့အတွက် Israel ဆိုင်ရာမြန်မာတန်ရုံးဘက်ကဝင်ရောက်စီစဉ်ဆောင်ရွက်ပေးနေပြီးဆက်ရုပ်တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်ပါလို့အလို့သမားတွေကိုနှိုးဆော်ထားပါတယ်။လက်တလုံးမှာတော့ဂျော်ဒန်ရောက်မြန်မာအလို့သမားတွေတဲ့ကကမဲလ်အန်ဗီဂါဆက်ယုံက353ဦးရစ်ပိုင်းက14ဦးနဲ့စန်ချူရီမရီကယ်က26ဦးပြန်စီလွတ်မယ်လို့သက်ဆိုင်ရာဆက်ယုံနေဘက်ကစရင်ပေးပို့လာလို့စုစုပေါင်း393ဦးကိုပြန်နိုင်မှုစတင်စီစဉ်နေပြီလို့အစ္စရေးဆိုင်ရာမြန်မာတန်ယုံကသတင်းထုတ်ပြန်ပါတယ်ဒါပေမဲ့လည်းကမဲလ်အန်ဗီဂါဆက်ယုံကပြန်လို့တဲ့မြန်မာအလို့သမားအများစုစီကိုအခုချိန်ထိနေရပြန်မှုဆက်ယုံကလည်းမဆက်သွဲသလိုသူတို့ကိုယ်တိုင်တွားရောက်ဆက်သွဲချိန်မှာလည်းတိကျသေးချာတဲ့သတင်းအချက်အလက်တွေမရတဲ့အဖြစ်အလုံးလက်မဲ့ဖြစ်နေကြတာမို့ဝင်းဝေကလည်းမရှိစားစရာနေစရာအခက်အခဲဖြစ်နေကြရတယ်လို့အဲ့ဒီစက်ရုံမှာလုံသက်3နှစ်ရှိပြီဖြစ်တဲ့မတ်ခိုင်ခိုင်က VOA ကိုပြောပြပါဗျ
။နေထိုင်ခွင့်ကတည်းကလည်းညီမတို့မှမရှိဘူး။ပြီးတော့ passport တွေကလည်းသူတို့သိမ်းထားတယ်။ပြန်မို့ကြတော့လည်းသူတို့ကဟိုလိုလိုဒီလိုလိုနဲ့အဲ့လိုတကယ်ပြန်မအောင်မေးလို့ရှိရင်လည်းငါမသိဘူးငါမသိဘူးဆိုတာကြီးပဲပြောတယ်မှရယ်။အဲ့တော့ညီမတို့ကအခုဒီမှာပြန်ရမဲ့လူကြီးက800ကျော်ရှိတယ်။သူတို့က300ကျော်ပဲတင်ထားတယ်ဆိုတော့အဲ့တော့ညီမတို့ကဒီလူဦးရေစင်းကိုတည်ကျင်တဲ့အခါကျတော့ခုသူတို့တင်ထားတဲ့ဟို300ကျော်မကဘူးပေါ့နော်600ကျော်သလုံးညီမတို့ပြန်ကျင်တယ်ဆိုတဲ့အကြောင်းရယ်ပလေး300ပစ္စည်းရအစားကိုပိုင်ဝယ်ရတဲ့အတွက်ညီမတို့ကဝယ်စရာဈေးတွေလည်းမရှိတဲ့အတွက်သူတို့ကအလုပ်လည်းပေးမထားဘူးလစာလည်းမပေးတဲ့အတွက်ညီမတို့ကတော်တော်ဒုက္ခရောက်အမြန်ဆုံးကတော့ပြန်ကျင်တာပေါ့နော
်အလုပ်သမားတွေကစက်ရုံကအလုပ်သမားကြီးကတာဝန်ခံကိုမေးမြန်းကြပေမဲ့လည်းတိကျသေးချာတဲ့သတင်းအချက်လက်မရသလိုစက်ရုံဘက်ကစနစ်တကျဘာမှစီစဉ်ပေးထားတာမရှိဘူးလို့အဲ့ဒီစက်ရုံကပဲနောက်ထပ်အလုပ်သမားတူဖြစ်တဲ့မမှုမို့ခိုင်ကပြောပြပါတယ
်စက်ရုံမေးတယ်လေဟိုညီမတို့တွေဘလို့လဲဘယ်တော့ပြန်ရမှာလဲတာဝန်ကတော့ဒီလိုချလာပြီဘလို့မျိုးဖောင်ဖေးရမှာလဲဆိုတော့ဒီနေ့ပြန်ရမယ်ဟိုဘသူတွေပြန်ရမယ်ဆိုတာကိုငါလည်းမသိဘူးငါလည်းသိကျင်တယ်သူအဲ့လိုမျိုးစကားနဲ့သိမှုရွက်ကုန်ကျင်းတာအမညီမတို့ဘက်ကလေဘာမှအစီအစဉ်လုံးမရဘူးသလားမနေ့ကဆိုလို့ရှိရင်အခုဒီပါရှိရညီမတို့အိတ်ရှာပါတော့ညီမတို့မြန်မာစကားပြောညီမတို့တောင်းပြရတယ်သူကမသိဘူးပဲပြောတယ် ရှိတဲ့လူမျိုးရင်းနဲ့အခုသူတို့ပြောတဲ့353လောက်ဆိုတာကွာ50တရားဈာမ900လောက်ဖြစ်နေတယ်ထွက်စာတင်ထားတဲ့လူကရောက်800ကျော်ရှိရမှာ
ဒါကြောင့်အစ္စရေးနိုင်ငံဆိုင်ရာမြန်မာတရုတ်တာဝန်ရှိတဲ့သူတွေအနေနဲ့အလုံသမားတွေနဲ့ဓာတ်ရိုက်ဆက်သွဲမေးမြန်းစေလို့တို့နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဘက်ကလည်းဒီလိုဒုက္ခရောက်နေတဲ့ပြည်ပရောက်အလုံသမားတွေကိုပြန်ခေါ်ပေးဖို့စီစဉ်ပေးစီလိုပါတယ်လို့မမမိုခိုင်ကပြောပါတယ
်ညီမတို့အဲ့ဒီနံပါတ်စင်း list လေးကိုညီမတို့ချပစ်လို့ရရင်ချပေးပါဗောနော်တကယ်လို့ဒီနံပါတ်စင်းနဲ့မှာမပါတဲ့လူတွေရှိလို့ရှိရင်ဘလို့များအော်တန်ရုံကိုသွားပြီးညီမတို့ဆက်သက်ပြီးတော့ပြန်ရမလဲပေါ့နော်ပြန်လို့ရအောင်ဘယ်လိုလုပ်ရမလဲဒီ353ရောက်တက်ပြီးွားရင်နောက်တစ်ခါဘယ်တော့လာမလဲညီမတို့အဲ့ဒီမျိုးတွေတော့နည်းနည်းသိကျင်နေမှာရယ်မေကိုအမေစုကိုပေါ့နော်ညီမတို့အဓိကပြောချင်တာကတော့ညီမတို့ပြန်ခေါ်ပေးပါဒီမှာအရင်ဒုက္ခရောက်နေပါတယ်လို့ညီမတို့ဖြစ်နေတဲ့ဟာတွေအကုန်လုံးကိုလည်းသိစေချင်ပါတယ်လို့ဒီမှာဖြစ်ပျက်နေတဲ့ဖြစ်ပျက်တွေဆိုင်ရုံကညီမတို့လုပ်နေတာတွေလည်းသိစေချင်ပါတယ်ကိုကြီးပြီးပြန်ခေါ်ပေးပါလို့ပြောချင်ပါတယ
်ဒီအခြေအနေတွေနဲ့ပတ်သက်ပြီးတက်ယုံဘက်ကတုံ့ပြန်ချက်ကိုတည်ရနိုင်မို့ VOA ကဆက်သွယ်မေးမြန်းထားပေမဲ့အခုချိန်ထိတော့အကြောင်းပြန်ကြားခြင်းမရှိသေးပါဘူးဣသရေလနိုင်ငံဆိုင်ရာမြန်မာတန်ရုံးကထုတ်ပြန်ထားတဲ့အလုံသမားတွေဖြစ်ဆွရမယ့်ပုံစံထဲမှာတော့ဂျော်ဒန်နိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့ပြန်လို့တဲ့မြန်မာနိုင်ငံသားတွေအနေနဲ့ဂျော်ဒန်နိုင်ငံကိုရောက်ရှိတဲ့နေဆွဲနောက်သက်ဆိုင်ရာအလုပ်ကုမ္ပဏီနဲ့သဘောတူညီစာချုပ်ပါအချက်လက်အတိုင်းနှစ်ဦးနှစ်ဖက်ကြားညှိနှိုင်းဆောင်ရွက်ပြီးဖြစ်ကြောင်းနဲ့မြန်မာနိုင်ငံကိုပြန်ရောက်တယ်ဆိုရင် community based facility quarantine 21ရက် home quarantine 9ရက်နေထိုင်ရမယ့်စည်းကမ်းတွေကိုလိုက်နာဆောင်ရွက်ပါမယ်ဆိုတဲ့အချက်တွေပါဝင်ပါတယ်COVID-19 ကပ်ရောဂါကြောင့်သေဆုံးသူ9ဦးထိရှိပြီးကူးစက်ခံရသူပေါင်း 1,133 ဦးဝန်းကျင်အထိရှိနေတဲ့ဂျော်ဒန်နိုင်ငံထဲမှာတော့ကပ်ရောဂါကူးစက်ပြန့်ပွားမှုကိုကာကွယ်တဲ့အနေနဲ့အထည်ချုပ်ဆက်ရုံအပါအဝင်လုပ်ငန်းတွေတော်တော်များများရန်နာလိုက်တာမို့ဂျော်ဒန်နိုင်ငံသားတွေအပါအဝင်ပြည်ပအလုပ်သမားတွေပါအလုပ်လက်မဲ့ဖြစ်နေကြတာပါဒီထဲမှာမြန်မာနိုင်ငံသားတော်တော်များများလည်းပါဝင်ပြီးဝင်ဝင်မရှိအခက်ခဲဒုက္ခတွေနဲ့ကြုံနေရတာကြောင့်မိခင်နိုင်ငံကိုပြန်လိုနေကြတာလည်းဖြစ်ပါတယ်ကျွန်မဆုမွန်ပါရှင်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးခန္ဓာကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်။ကမ္ဘာထူးလန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ကြုံတွေ့နေရတဲ့ကာလမှာမြန်မာနိုင်ငံအထွန်းမှာလည်းဆက်ယုံလှုပ်ယုံတွေအများပြားပိတ်ပစ်လိုက်ရပြီးအလုပ်သမားတွေထောင်ပေါင်းကြီးအလုပ်လက်မဲ့ဖြစ်ခဲ့ကြရပါတယ်။လုပ်ငန်းတွေပြန်လည်ဖွင့်လှစ်လာတဲ့ဆိုပေမဲ့လည်းအရင်ကလိုပုံမှန်အခြေအနေကိုတော့ပြန်မရောက်သေးပါဘူး။အလုပ်ပြန်ဆင်းခွင့်မရကြသေးတဲ့အလုပ်သမားတွေအများပြားရှိနေဆဲဖြစ်ပြီးပြန်ဆင်းခွင့်ရတဲ့သူတွေအထက်မှာလည်းရောဂါကူးစက်မှုအန္တရာယ်စိုးရိမ်မှုတွေနဲ့အကျက်တဲ့အခက်အခဲတွေကတော့ကြုံနေရဆဲပါ။ဒီလိုဆက်ရုံဝန်ထမ်းတွေထဲမှာအမျိုးသမီးတွေအများစုပါပါတယ်။ဒါကြောင့် COVID-19 ကာလအတွင်းမိသားစုစားဝတ်နေရေးအတွက်ရုန်းကန်လှုပ်ရှားရှင်သန်နေကြတဲ့အမျိုးသမီးဆက်ယုံလုပ်သမားတချို့ပြောပြတဲ့သူတို့ရဲ့အထွေအကြုံတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင
်လာမှာတော့လူသမားတွေနဲ့တော်တော်အကျက်တဲ့ခက်ခဲကိုစိုက်ရောက်တဲ့ကာလမျိုးဖြစ်နေတာပေါ့နော်။ဟိုတာမန်အခြေအနေနဲ့မတူတဲ့အခြေအနေတခုကိုရင်ဆိုင်နေရတယ်။ညီမမမဟုတ်ဘူးတခြားလူသမားတွေအကုန်လုံးကရောဒီနေ့ငါရောအလုပ်ပြုတ်မလဲ။ဒီကိုဗစ်ကရောဒီနေ့ပြီးမလဲ။ကိုဗစ်မပြီးမနကာလပတ်လုံးညီမတို့အလုပ်သမားတွေကအလုပ်လက်မဲ့ဘူးဒီနေ့မဟုတ်မနက်ခင်းအလုပ်လက်မဲ့ဘဝမျိုးရောက်ရတော့မယ်အခြေအနေမျိုးကိုရင်ဆိုင်နေရတာ။
ကြတော့ရန်ကုန်တိုင်းဒေသကြီးတကုံစိတ်ကန်းဆက်မှုစုံမှရှိရဲ့ဟီချွန်ဖုံးအားသွင်းကျိုးဆက်ယုံမှာအလုပ်လုပ်နေတဲ့မတ်သက်သားဆွေပြောပြသွားတာပါမတ်သက်သားဆွေဟာ COVID-19 ကူးစက်မှုတွေမဖြစ်ခင်တုန်းကတော့အလုပ်ရှင်အလုပ်သမားပြဿနာတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဖူးရင်အထည်ကျုပ်ဆက်ယုံမှာအလုပ်လုပ်ခဲ့တဲ့သူပါလက်ရှိမှာဖူးရင်အလုပ်သမားသမဂ္ဂဥက္ကဋ္ဌအဖြစ်တာဝန်ယူထားဆဲဖြစ်တယ်လို့ဗမာတရလုံးဆိုင်ရာအလုပ်သမားအဖွဲ့ဘိုးအလုံးမှုဆောင်တယောက်လည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြီးခဲ့တဲ့မတ်လတည်းအထက်ကျုပ်လုပ်ငန်းတွေအပါအဝင်စီးပွားရေးလုပ်ငန်းတွေအများပြားပိတ်ပစ်ခဲ့ရတာမှအလုပ်သမားတွေအများပြားနေချင်းညချင်းအလုပ်လက်မဲ့ဖြစ်ခဲ့ရပါတယ် နောက်ပဲကူးစက်မှုတွေကျဆင်းလာတဲ့အတွက်လုပ်ငန်းတွေပြန်လည်စတင်လာကြပြီမဲ့လို့ကူးစက်မှုတွေရှိနေတဲ့ကာလဖြစ်တာမို့ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုအသေးချာလိုက်နာဖို့ကတော့အရေးကြီးနေသေးတဲ့အချိန်ပဲဖြစ်ပါတယ်။ဒါပေမဲ့စက်ရုံတွေဟာညွှန်ကြားချက်တွေကိုလိုက်ပါဆောင်ရွက်တာအားနည်းတယ်လို့ဒီပေါ်မှာသက်ဆိုင်ရာအစိုးရဌာနတွေကလည်းအရေးယူကင်တွေဆောင်ရွက်တာမရှိလို့အလုပ်သမားတွေအထက်ကတော့စိုးရိမ်မှုတွေနဲ့အလုပ်လုပ်နေကြရတယ်လို့မတ်သက်ထားဆွေကပြောပါတယ်
ဒီယောဂအခြေအနေနဲ့ပတ်သက်ပြီးတော့စက်ုံလုံယုံနေဦးညွှန်ကြားချက်ထုတ်ထားတဲ့ဥစ္စာတွေကိုညီမတို့သိရဲတယောက်ကို6ပေခွာလို့3ပေခွာဒါတို့ဓာမျိုးတွေအလုပ်လုပ်ရမယ်ပြီးရင်မတ်စတာကမယ်လက်စစ်စပြိုင်ထားရမယ်လက်စစ်ဘေးစင်တွေထားရမယ်ပိုင်းလက်ကမှာအစားဒီဥစ္စာတွေစနစ်တကျပေါ့နော်ဟိုနိုင်ပိုင်းတခြားဟိုတန်ရှင်းတွေလုပ်ရမယ်ဆိုတဲ့ဥစ္စာတွေဒါမှညွှန်ကြားချက်တွေထဲမှာပါပြီးသားဒါပေမဲ့သက်ဆိုင်ရာဌာနတွေကထုတ်ထားတာပဲရှိတယ်အဲ့ဒီကျမကြီးကာကွယ်စောင့်ရှောက်မှုကတကယ်ဆိုတော့အပြည့်အဝရလာဆိုတော့မရဘူးညီမတို့ကိုယ်တိုင်တွေနေတိုင်း mask ဝယ်တက်ဖို့ဆိုတဲ့ဥစ္စာကလည်းအလုပ်သမားတွေကတနေ့လုံးမှတနေ့စားရတာပဲဖြစ်တယ်ဒီ mask ကိုဝယ်ပြီးတော့တက်ဖို့ဆိုတဲ့ဥစ္စာကလုံးဝမဖြစ်နိုင်ဘူးတချို့ဆက်ရုံတွေကကြတော့ mask တို့ပါလို့အထည်ကျုပ်တွေဆိုလို့ချင်းပိတ်စာကိုချုပ်ပြီးတော့ပေးတဲ့ဥစ္စာမျိုးတွေဒါဟုတ်ချော်သုံးရတဲ့ဥစ္စာမျိုးတွေရှိတယ်ပြီးရင်သက်ဆိုင်ရာဌာနတွေကညွှန်ကြားချက်ထုတ်ထားတယ်ဆက်ရုံတွေကမလိုက်နိုင်ဘူးအဲ့မလိုက်နိုင်လို့အလုပ်သမားတွေကတိုင်ကြားတာတွေရှိတယ်သက်ဆိုင်ရာအလုပ်သမားဝန်ကြီးဌာနထိတိုင်တာတော့မှပဲဝန်ကြီးဌာနဘာမှဖြည့်ရှင်းဆောင်ရွက်ပေးတာမျိုးတွေမရှိတော့ညီမတို့အနေနဲ့ကဒီယောဂပိုးကိုလည်းကြောက်တယ်ကုမလားဆိုပြီးတော့လည်းဒါတွေကိုဆိုရင်တန်းကြတော့ညာလည်းမိသားစုစားဖို့အနေနဲ့ဘဝရက်တည်ကြီးကလက်လုံးမှာပါးစပ်လောက်ရတာဖြစ်တဲ့အတွက်အလုံးမလုံးခဲနဲ့အလုံးမသိမ်းမဲ့တော့ငါတော့ယောဂကုခန်းအမှာဆိုလို့ဆိုပြီးတော့အလုံးသွားမသိရင်လည်းဒီမှာအငတ်ပေးဆက်ရောက်မဲ့အခြေအနေမျိုးကြတော့ယောဂကိုကြောက်နေပြင်မဲ့လည်းညီမတို့အနေနဲ့ကတော့အလုပ်တွေသွားသိနေရတဲ့ဟာမျိုးတွေရှိတယ်ပေါ့နော်
ဒီလိုကိုဗစ်ကာလအခက်အခဲတွေကြားမှာအလုပ်ဆင်းနေကြရတဲ့ဆက်ရုံအလုပ်ရုံဝန်ထမ်းတွေအများပြားရှိတယ်လို့အလုပ်ကနေရန်နာခံရပြီးအခုချိန်ထိပြန်ဆင်းခွင့်မရသေးတဲ့သူတွေကလည်းရှိနေတာပါကိုဗစ် -19 ကူးစက်မှုတွေမဖြစ်ခင်တုန်းက KGG အထက်ကျုပ်ဆက်ရုံမှာအလုပ်လုပ်နေတဲ့မတ်ဤသနာအေးကတော့အလုပ်သမားတွေကိုကြိုတင်အကြောင်းကြားအသိပေးတာမျိုးမရှိဘဲဆက်ရုံတွေရုတ်တရက်ပိတ်ပစ်လိုက်တာနဲ့ကြုံရပြီးအခုဆိုရင်အလုပ်လက်မဲ့ဖြစ်နေတာလတွေနဲ့ချီနေပြီလို့ပြောပါတယ်
ညီမကနောက်ဆုံးလောက်ခဲ့တဲ့ပြင်ဟာ PPT ရှိတော့ကျေရတဲ့ကောင်ကလည်းမပဲကြည့်ရအခါဒီ PPT ရနေပြီးတော့ကိုကြီးစပြီးရဖြစ်တော့ညီမတို့တခြားစိတ်ဝင်ရပိတ်နေပါ냐ဆိုပြီးအဲ့လိုမျိုးကောလာဟာလာတရင်းနေကြတယ်ပေါ့တဲ့နဲ့တယုံမှလည်းမပိတ်သေးဘူးပေါ့နော်ညီမတို့စိတ်ဝင်တော့ဘယ်တော့မှမပိတ်ဘူးဆိုတာကိုညီမလက်ခံတယ်ဘာလို့ဆိုလို့ရရင်ညီမတို့စိတ်ကအော်လာတယ်အများကြီးပဲရှိတယ်ဒါပေမဲ့ညီမတို့စိတ်ရောက်ချပြီးတော့ကွာပြိလိုက်တယ်ပြိလိုက်တဲ့ဆာတမတော်နေအလုပ်ပိတ်တဲ့နေနဲ့ခံပြီးတော့ပေါ့အဲ့ဒီရမှာတမတော်နေရယ်တင်းမလီနေရယ်ဒါရီရစနေပေါ့နော်အဲ့လိုမျိုးတုံးရက်အဲ့လိုပြိလိုက်တယ်မတို့နောက်ဆုံးစိတ်မဲ့တဲ့ရက်မှာလည်းဒီလိုမျိုးအတန်မှမကြားခဲ့ဘူးပေါ့နော်စိတ်ရင်ပြိမယ်ဆိုရင်ဟုတ်ကဲ့ဘူးတင်းတက်တဲ့လေးမှမကြားဘူးတင်းမလီနေကြတော့မှညီမတို့သမကလေးကနေပြီးတော့ချိုးမစောစဲကမလီလေးကဆုံးဆက်တယ်ပေါ့နော်တဲ့ညမတို့ကြောင့်မဆိုနဲ့ဟုတ်ရောဟုတ်လို့လားဟုတ်တယ်တေးချတယ်ဆိုပြီးတော့အဲ့ဒါနဲ့ညီမတို့ဥက္ကဋ္ဌဒီရောလဲညီမတို့ပုံသက်တဲ့ဒီပေါ်အစည်းအဝေးရှိရေပေါ့နော်အခွင့်အရေးကိုလာခဲ့ဆိုပြီးတော့အမျိုးဘိုးလေးရဲ့လည်းကသူ့ကိုရင်းသက်ခံနေပြီးတော့ဒီပြောတယ်ပေါ့ဒီကိုဗစ်ကာလနဲ့ပေါ့နော်အော်ရာဒီလဲဟိုဟာသူတို့မရှာနိုင်တဲ့အတွက်ဒီဆက်ရုံမလဲပတ်နိုင်တော့ဘူးလို့ပြောတယ်ပေါ့နော
်ဒီလိုအခြေအနေတွေကြောင့်ပဲCOVID-19 ရောဂါကူးစက်မှုတွေရှိနေတဲ့ကာလမှာအလုပ်ရှင်အလုပ်သမားပြဿနာတွေလည်းအတော်လေးပြင်းထန်နေပါတယ်။အလုပ်ရှင်တွေဟာဝန်ထမ်းတွေကိုဂရုမစိုက်ဘဲအလွယ်တကူအလုပ်ဖြုတ်ပစ်တယ်ဆိုပြီးအလုပ်သမားတွေဘက်ကမချေမနှက်ဖြစ်နေကြတာပါ။နောက်ပိုင်းရောဂါကူးစက်မှုတွေကျဆင်းလာတဲ့အတွက်ဆက်ရုံလုံယုံတွေပြန်လည်လည်ပတ်ခွင့်ရတဲ့အခါမှာလည်းအလုပ်သမားရေးဆောင်ရွက်တဲ့အဖွဲ့တွေမှာဥဆောင်ပါဝင်သူအများပြားကတော့မဲမဲဆိုးဆင်းသွင်းခံရပြီးဆက်ရုံတွေကအလုပ်ခန့်ဖို့ငြင်းဆန်တာနဲ့ကြုံရတယ်လို့သူရဲ့ကိုယ်ရည်အထွေအကြုံကိုမတ်ဤတနာအေးကပြောပြပါဗျ
။အခုလိုလိုချင်လို့ရှင်ငါတို့ကိုဗစ်ကာလမှာအလုံးကန်ရှာပါနေရလို့သူစိတ်ဝင်တယ်လို့ဒီလူတွေမခေါ်ဘူး။အဲ့ဒီလူတွေမခေါ်ဘူးဆိုတာတော့မဟုတ်ဘူး။ခေါ်တဲ့စိတ်ယုံမျိုးစိတ်ယုံနိုင်တဲ့ညီမတို့ ECG ရဲ့ပုံတွေမှတ်ပုံတွေလည်းအဲ့လိုမျိုးလိုက်ပြီးတော့ပေးထားတယ်။ Blacklist တွင်ထားရပေါ်တော့တာလူတမားကောင်းဆောင်နေဆိုတဲ့ဟုတ်တာမျိုးတွေနဲ့ဒီလူမျိုးတွေလာလို့ဆိုလို့ရှင်အလုံးမခတ်ဘူးဆိုတဲ့ဟုတ်တာမျိုးတွေလိုက်ပြီးပေးထားတဲ့အတွက်ညီမတို့လည်းလို့ရှင်အခုချိန်ထိအလုံးလိုက်ရှာဖို့မရပေါ်တော့နေတိုင်းနဲ့လုံးလိုက်ရှာတယ်။ဒါပေမဲ့တချို့ညီမတို့မမှတ်မိဘူးမမှတ်မိလို့ဆင်းလိုက်တယ်။တကယ်အဲ့လိုမျိုးတော့နေတာနဲ့သွားဆင်းနေတယ်ဒီနေ့ဆင်းမှာပဲအဲ့လိုသွားဆင်းတဲ့ခါကျတော့ညီမတို့မှတ်မိသွားပြီးတော့လေပြန်ပြီးတော့အလုပ်ကြီးကြီးမလိုတော့ဘူးဆိုပြီးပြန်ပြီးအဲ့လိုမျိုးထုတ်လိုက်တာမျိုးတွေပါလေပြီးတော့ဘာဖြစ်လို့လဲဆိုလို့ရှိရင်တို့ကိုဖေးဘွက်ကနေပြီးအဲ့လို တက်ပုံပြရတယ်ပေါ့ညီမကီကီကလွတ်တံမလားဆိုရင်ပုံစံမျိုးတွေနဲ့အဲ့လိုလည်းညီမတို့ကလည်းဒီကနေသားဆိုတော့သူတို့ကလည်းတော့ပြောလို့လည်းမရဘူးလေအဲ့လိုမျိုးဆိုအခုလိုလိုလေးညီမတို့တွေတောင်းနေတော့အရင်ခက်ခဲဖြစ်တဲ့ညီမစက်ရုံမှာလည်းညီမရဲ့ညီမလေးကိုသူလည်းပြောရတယ်ပေါ့နော်
COVID-19 ရောဂါကူးစက်မှုတွေကြောင့်စားဝတ်နေရေးအခက်အခဲဖြစ်နေသူတွေကိုအစိုးရကအကူအညီတချို့ပေးတာတွေရှိပေမဲ့မိသားစုတိုင်းမရကြသလိုဒီထဲမှာသူတို့မိသားစုလည်းမပါဘူးလို့မအီတနာအေးကပြောပါတယ်။ဒီလိုအခြေအနေမှာဥရောပသမဂ္ဂ EU က COVID-19 ကြောင့်ထိခိုက်နစ်နာမှုတွေကြုံတွေ့နေကြရတဲ့အလုပ်သမားတွေအတွက်အကူအညီတချို့ပေးမယ်ဆိုတာသိရလို့စီရင်ပေးခဲ့ပြီးမယ်လဲအခုထိကတော့ဘာထောက်ပံ့မှုမှမရသေးဘူးလို့လည်းမအီတနာအေးကပြောပါတယ်
။ဆက်ပြီး COVID ဖြစ်ပါသားတော့အိမ်မောင်ဆန်ဖြစ်ပြီးဆိုတဲ့ဟုတ်စာမျိုးနဲ့ပြီးလုံးရတာပါညီမတို့တွေကအလုပ်ချုပ်ခါကြမလို့ရှော်ကြီးငွေရတာဖြစ်တဲ့အတွက်ကိုမပေးဘူးဆိုတဲ့ဟုတ်စာမျိုးညီမတို့ရဲ့အုပ်ချုပ်ရေးမှူးကပေါ့နော်အဲ့ဒီမပေးဘူးအခုဆိုလို့ရလို့ရှိရင်ပေါ့နော် EU ကနေပေးနေအလုပ်ပြုတ်သွားတဲ့သူတွေစရင်နေဆိုညီမတို့တွေစရင်တင်တယ်သူတို့ပြောပြီးတယ်ဆိုညီမတို့စရင်တင်ပြီးလိုက်တယ်ဒါပေမဲ့အခုချိန်ကညီမတို့နာမည်အပါလာသေးညီမတို့ခုံးမဆက်သေးဘူးပေါ့နော်ညီရဲ့သူတွေရှိတယ်လို့တော့ကြားတယ်ဒါပေမဲ့ညီမလည်းမရဘူးညီမလေးလည်းမရဘူးအဲ့လိုမျိုး
ဒီလိုအချိန်မှာအစိုးရကလူမှုဖူလုံရေးထောက်ပံ့မယ်ဆိုတဲ့သတင်းသာကြားရပြီးအခုထိကတော့ဘာခံစားခွင့်မှမရသေးဘူးလို့မတ်တပ်သားဆွေကပြောပါတယ
်လူမှုဖူလုံရေး40ရာခိုင်နှုန်းပေးမယ်ဆိုတဲ့ကြေညာချက်ထွက်လာတယ်ဆိုတဲ့ဥစ္စာကိုသိတယ်အဲ့လိုကောင်ကအကုန်လုံးကလည်းသိတယ်အေဗီလာရီယမ်လည်းလူမှုဖူလုံရေးမှ40ရာခိုင်နှုန်းထောက်ပံ့မယ်အဲ့လူအလုသမားတွေကိုထောက်ပံ့မယ်40ရာခိုင်နှုန်းကတကယ်နဲ့အလုသမားလက်ထဲကိုလည်းမရောက်သေးဘူးပြီးရင်အလုရှင်ရမီတော့အစိုးရကတော့40ရာခိုင်နှုန်းပေးထားမယ်သူတို့ကလော်ဒေါန်ကလာရီမဆက်ရုံလုပ်ရုံနဲ့ပိတ်ထားတာဖြစ်တဲ့အတွက်သူတို့ဘက်က60ရာခိုင်နှုန်းကိုလည်းမပေးဘူးအာမန်ကျမတို့4000ရှိရာရနေတဲ့အခြေအနေမှာတော့လောင်းငှမှုမရှိတဲ့ဥစ္စာဒီအစိုးရကပေးမယ်40ရာခိုင်နှုန်း40ရာခိုင်နှုန်းကလည်းလက်ရှိမှာလည်းမရသေးဘူးဒီ40ရာခိုင်နှုန်းတော့ဘယ်လိုရည်တည်မလဲအိမ်ငန်းကဝူတော်မှပဲအဆင်မပြေတဲ့အခြေအနေမျိုးပေါ့နော
်တကယ်တော့ COVID-19 ရောဂါကူးစက်မှုတွေဖြစ်လာတဲ့အခါမှာအခုလိုအလုပ်သမားတွေအချက်အလက်မျိုးစုံကြုံရတယ်လို့အလို့ရှင်တွေဖတ်မှာလဲအနေနဲ့အများထိခိုက်နေတာဆုံးရှုံးမှုတွေကြုံတွေ့နေကြရတာပါမြန်မာအပါဝင်ဒီကဘာလုံးကိုရိုက်ခတ်နေတဲ့ဒီကရောဂါကူးစက်မှုတွေနဲ့စီးပွားရေးအပေါ်ရိုက်ခတ်မှုတွေကိုသက်ဆိုင်ရာအစိုးရတွေခေါင်းဆောင်တွေကမင်းမြန်ဆန်ဆန်နဲ့ထိထိရောက်ရောက်ကင်တွယ်မဖြစ်ရှင်းနိုင်ဘူးဆိုရင်တော့အချက်တဲတွေကပိုးလို့သာဆိုးလာနိုင်ပွဲရှိနေပြီးနောက်ပိုင်းစီးပွားရေးပြန်လည်နလန်ထူဖို့ကြိုးစားတဲ့အခါမှာလဲပိုးပြီးတော့ခက်ခဲနိုင်ပါတယ်လက်ရှိအလုသမားတွေရဲ့အခက်အခဲတွေမှာဆိုရင်လေအစိုးရအလုရှင်အလုသမားအရက်ဖက်လူမှုကူညီပေးရေးအဖွဲ့တွေလူမှုအတိုင်းဝိုင်းတစ်ခုလုံးပါဝင်ပူးပေါင်းပြီးအပြန်အလှန်စာနာစိတ်နဲ့ဖြည့်ရှင်းကြံတွယ်ကြမယ်ဆိုရင်တော့အချက်သေးတွေတက်တာရရစေနိုင်တဲ့ဆူရာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ဗျာပြပါရှင်
ဒီဘက်တူတာဆုံးလင်အမေရိကန်တခွင်အစီအစဉ်မှာနယူးယောက်မြို့က Spinescape ပြလိုက်နောက်ဒီအမြင်အာရုံချုပ်တဲ့သူမတန်ဆွမ်းဂီတပညာရှင်တွေအတွက်တန်ဆုံ T1 ဂီတမှုရဲ့အချက်ပေးမှုအတိုင်းလက်လက်တီးခတ်နိုင်အောင်အချက်ပြပေးတဲ့ကိရိယာကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာအလိုင်းရဲ့တချို့အလို့ဟာလွယ်ကူတဲ့အလို့မဟုတ်ပါဘူးအခြေခံဘူးသုတပြည့်စုံမှုလိုအပ်တဲ့အပြင်လျှို့ဝှက်စမ်းကြဲတဲ့ပစ္စည်းကိရိယာတွေကိုလည်းသုံးသပ်ရပါမယ်နယူးယောက်မြို့မှာဖွင့်လှစ်ခဲ့တဲ့ Spinescape ပြတိုင်းမှာတော့လာရောက်ကြည့်ရှုသူတွေအနေနဲ့ထောက်လိုင်းရေးလျှို့ဝှက်လုပ်ငန်းတွေနဲ့လျှို့ဝှက်ထောက်လိုင်းရေး agent တူရဲ့ဘဝကိုတစ်စိတ်တစ်ဆောင်လည်လာခွင့်ရမှာပါ Spinescape ပြတိုင်းမှာအခန်းပေါင်း9ခန်းပါဝင်ပြီးပြတိုင်းကိုလာလေသူတွေအနေနဲ့ကိုဟာဘယ်လိုထောက်လိုင်းရေး agent ဖြစ်မလဲဆိုတာအပြင်စစ်ဆေးမေးမြန်းတဲ့ကိရိယာတွေတခြားပစ္စည်းတွေကိုလည်းကိုယ်တိုင်စမ်းသပ်နိုင်ပါတယ်ပြတိုင်းတာဝန်ခံတူဖြစ်တဲ့ Shelby Pritchard က
And then most importantly it's also a personal journey. So when you go through the
stage Sito Mimya ya ma phie cha tu ani ne lin bi pyo ni ya la so ra go ba khan man ti nai ne set twi pyin laser snit thong pait lai phwin lai phit ni de mi lou ni go khan myan myan tong pyan lai phan na myo go le san tat nai ma de. Da pyin ku ye khan nai yi swa a mat nyan swa a naw blo lu myo phit le so ra go ba san tat nai ma de. Ai naw do tu ro ga blo thau lan yin agent phit de le so ra go le pyan pyo pya pe ba de.
ပြခန်းတိုင်းမှာသက်ဆိုင်ရာခေတ်ကာလအလိုက်ပြသထားပြီးဒုတိယကမ္ဘာစစ်ကာလကဂျာမန်နေလျှို့ဝှက်ချိန်နှံပေးပို့ရာမှာအသုံးပြုတဲ့ Enigma စက်ကိုလည်းပြသထားပါတယ်။ဒါအပြင်နိုင်ငံတကာ hacker အဖွဲ့ဝင်တွေတုံးတဲ့မျက်နှာဖုံးနဲ့အဖွဲ့ဝင်တယောက်ရဲ့လျှို့ဝှက်နာမည်ကိုလည်းပြသထားပါတယ်။ကျွန်းလုံသားတွေဖမ်းပြီးတဲ့ပင်လယ်စာဆိုတဲ့ခေါင်းစဉ်အောက်မှာတော့မကြသေးခင်နှစ်ပိုင်းတွေအတွင်းအရှိတောင်အာရှထိုင်းနိုင်ငံငါးဖမ်းလုပ်ငန်းခွင်မှာမြန်မာအပါဝင်တရားမဝင်ရွှေ့ပြောင်းလုပ်သားတွေဟာ ကျွန်းလူသားတွေအဖြစ်နဲ့အလုံလုံနေရပုံကိုထောက်လန်းဖော်ထုတ်ခဲ့ခြင်းမှာ AP သတင်းဌာနကအသုံးပြုခဲ့တဲ့ကင်မရာတွေစစ်ပစ္စည်းတချို့နဲ့သတင်းတောက်တွေရဲ့မှတ်တမ်းစာအုပ်တချို့ကိုလည်းပြသထားပါတယ်။ဂျိုရုဆက်သွေးရေးနည်းပညာကိုသုံးပြီးကျွန်းလူသားတွေဖမ်းပြီးတဲ့ရေးသားဝါတွေကိုတင်ဆောင်လာတဲ့တင်မောသွားရလမ်းကြောင်းနဲ့အဲ့ဒီပစ္စည်းတွေတူလန်ရနေရာတွေကိုလည်းသတင်းတောက်တွေကဖော်ထုတ်နိုင်ခဲ့တာပါ။
Every gallery at Spy Escape connects its subject matter to the present day.
Spy Escape ပြာခန်းတွေကဒီကနေ့လက်ရှိကာလနဲ့ဆက်စပ်ပြီးတော့ပြသထားပါတယ်။လှုပ်ဝဲရေးသားထားတဲ့စာရင်းနဲ့ပတ်သက်တဲ့ပြာခန်းတွေမှာဆိုရင်လေဒုတိယကွာဆက်ကာလကလှုပ်ဝဲကျင်းနန်းစာဖော်ထုတ်ခဲ့တဲ့အကြောင်းအရာတွေကိုဖော်ပြထားပြီးတော့အဲ့ဒီချိန်ကဖြစ်ပျက်တွေဟာကနေ့ခေတ်လူတွေရဲ့နှိမ့်စင်ဘဝအပေါ်ဘလို့တရားမှုရှိလဲဆိုတာကိုလည်းပြသထားပါတယ်။ကိုရေးချင်တာတွေကိုလှုပ်ဝဲရေးသားပေးပို့လို့ရတဲ့ WhatsApp လို Telephone Application ရှိပေမဲ့လည်းဒီလိုလှုပ်ဝဲရေးသားထားတာတွေကိုဖော်ထုတ်လို့မရဘူးဆိုတာမျိုးမရှိပါဘူး။ဖော်ထုတ်လို့မရသေးတာပဲရှိတာပါ
။ထောက်လိုင်းဟောင်းတွေ hacker တွေနဲ့ထောက်လိုင်း agency တွေက spy scape ပြလိုက်ပေါ်ပေါက်လာအောင်ဝိုင်းဝန်းကူညီကြပါတယ်။နယူးယောက်မြို့လယ်ကဒီပြလိုက်ကိုတွားရောက်ကြည့်ရှုမယ်ဆိုရင်တော့ပြလိုက်ဝင်ကြီးလူကြီး$39ခလေး$32ပေးရမှာပါ။ American စစ်ဖက်နဲ့ရဲတပ်ဖွဲ့ဝင်စစ်မှုထမ်းအောင်တွေအတွက်တော့အထူးစည်းနှုန်းက$30ဖြစ်ပါတယ်။အုပ်စုလိုက်သွားကြည့်မယ်ဆိုရင်တော့ကြိုတင်ပြီးတော့သွားကြည့်မယ်အချိန်နဲ့ဝင်ကြီးညှိနှိုင်းဖို့လိုပါမယ်။ပြလိုက်အတွင်းမှာလည်းဓာတ်ပုံတွေအမှတ်တရရိုက်လို့ရပါတယ်ခင်ဗျာ။
ဩဂတ်စတာဂီတာဒီဝိုင်းကြီးရဲ့ဂီတာမှုကဂီတာတန်စင်ကိုပြသပေးနေတဲ့တုံချောင်းကိုကိုင်းပြီးဂီတာဒူရီယာမျိုးစုံတီးခတ်နေကြတဲ့အဖွဲသားတွေကိုခပ်ပြေးပြေးခပ်ဖော့ဖော့ခပ်ပြင်းပြင်းတီးခတ်ဖို့အတွက်အချက်ပြပေးနေတာပါဒီလိုအခြေအနေမျိုးဟာတာမန်လူတွေအတွက်ဆိုရင်တော့အဆင်ပြေလာပေမဲ့အေဘီဘေကာလိုမျက်မမြင်ဂီတာပညာရှင်တွေအတွက်ကတော့မလွယ်ကူလာပါဘူး
Yeah, in the past, we've been reliant on hearing sounds around us. So I've been playing in a violin section and I've been reliant on hearing.
ချမဘဝတျောက်လုံးအသံကိုပဲအထူးကအားဆိုင်နားထောင်ခဲ့တာပါ။တရောထိုးတဲ့အခါမှာဆိုရင်လေဘေးနားကလူတွေတီးတာကိုအားဆိုင်နားထောင်ပြီးဘယ်အချိန်ကိုဝင်တီးရမလဲဆိုတာကိုအကြံဖြင့်ခန့်မှန်းပြီးတော့ဝင်ရတာပါ။ဂီတပညာရှင်တွေတောင်မှခက်မြန်မြန်တီးတဲ့အခါမတိမတာအလွယ်အချော်ရှိတတ်တာဆိုတော့လေမတိတာလာပါဘူး။
ခါမှာတော့မျက်မမြင်ဂီတပညာရှင်တွေအတွက် haptic button လို့ခေါ်တဲ့အာယုံငန်ဂီတသင်္ကေတပြဒုံချောင်းလေးကအထောက်အကူပြုမှာပါ။တာမန်လူတွေအနေနဲ့ဂီတမှုရဲ့အချက်ပြဂီတသင်္ကေတပြဒုံချောင်းကိုကြည့်ပြီးနောက်ကနေ light တီးမုံနိုင်ပေမဲ့မျက်မမြင်တွေကတော့အဲ့ဒီဒုံချောင်းနဲ့ဆက်ထားတဲ့အာယုံငန်ကိရိယာတွေကနေတဆင့် light တီးနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ဒီပစ္စည်းကိုဖန်တီးသူ Bahak Madoshan က
And what it does is it senses the movement of the hand. It senses angle, senses roll and pitch.
ဒုချောင်းမှာတက်ထားတဲ့အာယုံခံကိရိယာကလက်ရဲ့လှုပ်ရှားမှုကိုဖတ်ယူပါတယ်။လက်ကောက်ဝဲဘယ်လိုချိုးလဲ။အတန်အနေအမြင့်ဘယ်ညာစသည်ဖြစ်ပါ။ဒါအပြင်လက်ကိုဘယ်လောက်အချိန်နဲ့ပြတာလဲ။ခက်ဖော့ဖော့ခက်ပြင်းပြင်းစသည်ဖြစ်ပေါ့။ဆိုတော့ဘယ်လိုအတန်မျိုးလိုချင်လဲဆိုတာကိုလည်းသိနိုင်ပါတယ်
။အဲလိုအာယုံခံကိရိယာကနေထုတ်လွတ်တဲ့အချက်လက်တွေကိုမြင့်မြင့်ဂီတပညာရှင်တွေရဲ့ခြေချင်းဝက်ဒါမှမဟုတ်လက်ကောက်ဝဲမှာတက်ထားတဲ့ကိရိယာကနေဖန်ယူပြီးvibrate တုန်ခါမှုနဲ့အချက်ပြပေးရတယ်ဂီတာမှုကဘယ်လိုတီးခိုက်နေလဲဆိုတာကိုတုန်ခါမှုအမှတ်သားကနေသိနိုင်တာကြောင့်ဒီနည်းပညာဟာမျက်မမြင်ဂီတာပညာရှင်တွေအတွက်အထောက်အကူဖြစ်စေတယ်လို့ဆိုပါတယ်ဇန်နီယာတီးခတ်သူမျက်မမြင်တဦးဖြစ်တဲ့ Kevin Sadizabeg
and this technology essentially plugs you into the conductor's movements which is really exciting and it
ဒီကိရိယာကနေတစင်ဂီတာမှုရဲ့လှုပ်ရှားမှုနဲ့ဆက်သွယ်ပေးထားတာကြောင့်အဆင်ပြေလွန်းလာပါတယ်ဒါကြောင့်တန်ဆုံတီးဝိုင်းကြီးတွေမှာမျက်မမြင်တွေပါဝင်တိခတ်ခွင့်မပေးဘူးဆိုတာမျိုးလည်းရှိစရာမလိုတော့ပါဘူး။ဘာကြောင့်လဲဆိုတော့ဒီနည်းပညာကတကယ်လိုအပ်ချက်ကိုကွက်လပ်ဖြည့်ထားပေးလိုပါ။
တက်ပဒံကရိယာကိုအခုခါမှာတော့မြေမမြင်ဂီတပညာရှင်တွေဂီတမှုတွေနဲ့စမ်းသပ်နေစေပါဂီတမှုအီဝန်ခင်မဲကတော့ဒီကရိယာကိုအသုံးပြုရတာတိတ်မခက်ခဲလာဘူးလို့ဆိုရတယ
် When using it and being able to also be able to feel the signals that it gives you
ဒီကိရာကိုသုံးတဲ့အခါမှာအာယုံခံစင်ဆာရဲ့လှုပ်ရှားမှုတွေကိုထိတွေ့ခံစားနိုင်ပါတယ်။ဒီနောက်ကိုဘလူအတံမျိုးလိုရင်လက်ကိုဘလူချိုးမယ်အရှင်လျှော့မယ်စသဖြင့်လည်းလိမ့်ချင်ကယူနိုင်ပါတယ်။တိတ်မကြပါဘူးခဏဆိုရင်ပဲဘလူလောက်ရမယ်ဆိုတော့သိတော့ပါလိမ့်မယ်။ပုံမှန်တွေ့နေကြမြင်နေကြပုံစံမျိုးတဲ့စင်ဆာတက်ပြီးတော့ဂီတသင်ဂီတတွေပြရတဲ့နေ့တွေတခုလို့ဆိုရမှာပေါ့ဗျာ
။အခုနီးပညာသစ်နဲ့ဖန်တီးထားတဲ့ haptic button ကိရိယာကိုတော့နောက်နှစ်မှဈေးကွက်တင်ရောင်းချဖို့ညွှန်မှန်းထားပါတယ်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မအခင်မျိုးသက်ပါ။ကူးစက်ရောဂါပိုးတွေကဗိုင်းရပ်စ်နဲ့ဘက်တီးရီးယားပိုးတွေအကြောင်းဒီတစ်ပတ်မှာပြောပြပေးမှာပါ။မြန်မာအပါဝင်တစ်ကမ္ဘာလုံးခံစားနေရတဲ့ COVID-19 ကာယရောဂါဖြစ်ပွားစေတဲ့ပိုးဟာဗိုင်းရပ်စ်ပိုးဖြစ်တဲ့အတွက်ဆေးတွေ့ဖို့မလွယ်တာကြောင့်ကာကွယ်ရေးကိုပဲအဓိကဦးစားပေးဖို့ဝါရဲ့ဆေးဖီနေရှင်ဒေါက်တာတန့်ရှင်က
ယောဂါကဗိုင်းရပ်စ်ကြောင့်ဖြစ်တာ။ဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ယောဂါပေါင်းမြောက်များစွာရှိပါတယ်။အေးမီနာစိချောင်းဆိုးကစပြီးတော့ပေါ့နော်။ HIV လည်းဗိုင်းရပ်စ်ပေါ့။ကြွနို့လည်းဗိုင်းရပ်စ်ပေါ့။အဲ့တော့ဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ယောဂါအားလုံးကိုကုသနိုင်တဲ့တနည်းအားဖြင့်တိတိကျကျပြောရင်ဗိုင်းရပ်စ်ကိုသေစေနိုင်တဲ့ဆေးကမ္ဘာမှာအခုထိမရှိပါဘူး။ဒါကြောင့်အခုအသစ်ဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကိုသေစေတဲ့ဆေးဘလောက်ရှာရှာကျွန်တော်တို့တွေ့နိုင်မယ်လို့ကျွန်တော်တော့မထင်ပါဘူး။ဒါကြောင့်ကာကွယ်ရေးဟာအရေးကြီးတယ်ပထမချက်ဖြစ်လာလို့ကုသလာလို့အသေးပြောက်နဲအောင်နဲ့ခံစားရတာနဲအောင်ကုသတဲ့နီးရီဆီးတွေတော့ကြိုးစားပြီးရှာနေကြပါတယ
်ကုသယောဂါနဲ့ပတ်သက်တဲ့ပိုးတွေအကြောင်းကိုပြောပြပေးပါဆရာ
ကုသယောဂါကိုဖြစ်စေတဲ့ပိုးအမျိုးမျိုးရှိပါတယ်ဘက်တီးရီးယားဆိုတဲ့အကောင်တွေနဲ့ဗိုင်းရပ်ဆိုတဲ့အကောင်တွေကတော့အများဆုံးနှစ်မျိုးပေါ့နော်နောက်ထပ်လည်းရှိသေးတာပေါ့မိုပိုးခေါ်တဲ့ဟာတွေကပါကောင်ဆိုတဲ့ဟာတွေစသဖြင့်နော်ပိုးအမျိုးမျိုးရှိတယ်အဲ့ဒီထဲမှာဘက်တီးရီးယားဆိုတဲ့ပိုးကတော့ဆေးရှိတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ်ဒီဗိုင်းရပ်စ်နဲ့ပတ်သက်ရင်တော့ဗိုင်းရပ်စ်ကိုသေစေတဲ့ဆေးကတော့ခုလိမရှိဘူးသို့သောကြက်ငှက်တို့ကိုယ်ကိစ္စတွေ H1N1 ကိစ္စတွေ Swine Flu ဆိုတဲ့ဗိုင်းရပ်စ်တွေပေါ့နော်တချို့ဗိုင်းရပ်စ်ရောဂါတွေအတွက်အသုံးကျနိုင်မဲ့ဆေးတွေတော့ရှိပါတယ်ခင်ဗျာအမှဆိုရင်ဟိုတမီဖလူးဆိုတဲ့ဆေးဆိုရင်ဒါကဟို swine flu ကိစ္စ H1N1 ကိစ္စတို့ကရှိတယ်ပေါ့နော်အခုအထိတော့ COVID-19 အတွက်ဆေးမရှိသေးဘူ
းအရင်တော့ဒီ HIV နော် AIDS ရောဂါဖြစ်တဲ့ဆိုရင်လွန်တာ1980ဝန်းကျင်လောက်ကပေါ့နော်ဒါတွေကသူကတည်တန်းကြတယ်လို့ပဲဒီလူလောကရမှာငါတို့တော့နေရတော့မှာမဟုတ်ဘူးဆိုပြီးတော့အမှန်တမ်းပဲဒီယောဂရှင်တွေအားငယ်ရပါတယ်ဆရာဒါပေမဲ့လို့ပေါ့နော်ဒီ HIV လူနာတွေအခုဆိုလို့ရှင်တက်တန်းစီနေနိုင်တော့ဆေးတွေကတွေ့ပါပြီဆရာအခု COVID-19 ဖြစ်တဲ့လူတွေရောဟိုအဲ့လိုမျိုးပေါ့နော်အနေထားများမျှော်လင့်နိုင်ပါလားဆရာ
ဖြစ်နေတိုင်းဒီကနေ့ကာလမှာ HIV ပိုးတွေ့တဲ့လူနာတိုင်းကို AIDS အထိမဖြစ်အောင်တားဆီးနိုင်တဲ့ဆေးကောင်းကောင်းပေါ်နေပြီတကမ္ဘာလုံးမှာလည်းသုံးသွဲနိုင်ပြီတော်တော်များများဆိုရင်ဒါအခမဲ့ဝင်တဲ့အဆင့်တောင်ရောက်ပြီးတော့လူကောင်းနှီးပါပေါ့နေတိုင်းကြတာအဲ့တော့ဆေးပညာရှင်တွေကလည်းအမျိုးမျိုးစ조사နေမှာပါပဲအခု COVID-19 နဲ့ပတ်သက်ရင်လည်း
တတ်တဲ့ပိုးသက်ဆေးနဲ့ပတ်သက်ပြီးတော့ဘလို့တွေ့ရှိတယ်ဆိုတာလေးအစားပြီးတော့နည်းနည်းရှင်းပြပေးပါဆရာ
ကျွန်တော်တို့လူသားတွေကိုကုသယောဂါတွေကုသခံရတာဟိုးရှိကြရပါမယ်။ယဉ်ကျေးမှုကြီးတွေရှားတဲ့အီဂျစ်ပြဘေဘီလုံတို့အစတဲ့ပေါ့နော်။အဲ့ဒီဒေတာကလေးကကုသယောဂါတွေရှိကြတယ်။ဆေးတွေလည်းအဲ့ဒီလုံကနီးတွေနဲ့ကုသခဲ့ကြပါတယ်။အဲတော့ကအခုလိုဆေးစက်ယုံတွေမရှိသေးတော့သစ်သီးသစ်ရွက်တွေပေါ့။သစ်ပင်တွေကိုအာကိုပြီးဆေးကုခဲ့ကြတယ်။ပျောက်တဲ့ဟာလည်းပျောက်ပါတယ်ခင်ဗျ။ဒါပေမဲ့လို့ဘဲကနေဗာဓာတ်ကတည်းပျောက်တယ်ဆိုတာကိုအခုလိုသုတေသနမရှိတော့ကျွန်တော်မသိခဲ့ပါဘူးအစာဆုံးသိလာတဲ့ပိုးသေးဆေးဘက်တီးရီးယားသေးဆေးလို့ပြောတာကတော့အမှန်ဆုံးပါပဲခင်ဗျဘက်တီးရီးယားကိုသေးတဲ့ဆေးပါအဲ့ဒီဆေးစပေါ်တာက19ရာစုနှစ်အစပိုင်းမှာပေါ်လာတာဂျာမန်သိပ္ပံမြေကျရှင်တူကသာတွေ့ပါလေအရင်ဆုံးသုံးနိုင်တာကတော့ဟိုကာလာသာယောဂကုသဆေးကိုစပေါ်ပါတယ်အဲ့ဒီနောက်မှာ1928မှာဒေါက်တာဖလေမင်းကစတွေ့တဲ့ပနစလင်ကြောင့်ကျွန်တော်တို့တကဘာလုံးမှာစိတ်ကုတက်တမိုင်းကြောင်းမှာအကြီးအကျယ်အားထားစရာကြီးကျွန်တော်တို့တွေ့ခဲ့ပါတယ်။အဲ့ဒီကစပြီးတော့ပတိစီဝါဆေးခေါ်အန်တီဗိုင်ယိုတစ်ကိုကျွန်တော်တို့စပါတယ်ခင်ဗျာ။ဒုတိယကဘာစစ်အတွက်မှာအများကြီးအထောက်အကူပြုပါတယ်။မြန်မာနိုင်ငံမှာလည်းဒီတိုင်းပဲခင်ဗျာလွတ်လပ်ရပြီးကျွန်တော်တို့ဆောင်းစပ်ဖြစ်တဲ့ကာလဆေးကြောင်းသားစပ်ဖြစ်တဲ့ကာလဆိုရင်ဒီအန်တီဗိုင်ယိုတစ်ခေါ်တဲ့ပတိစီဝါဆေးကြီးဆေးရုံတိုင်းမှာကျွန်တော်တို့ရှိပါတယ်။
ဒီပရိစီဝါဆေးတုံးနာနဲ့ပတ်သက်ပြီးတော့ပြောပြပေးပါဆရာ
ဒီပฏิစီဝဆေးဆိုတာကတရှိအရာတစ်ခုကနေပြီးထုတ်ယူပြီးတော့လူသားတွေပေါ့နော်တိရိစ္ဆာန်တွေလည်းပါတယ်ဒီတခြားတရှိတွေကိုကောင်းစေတဲ့ဆေးကိုပฏิစီဝဆေးလို့ခေါ်ပါတယ်အမ္တမထိရောက်တဲ့စွန့်နေဆိုတော့လည်းပဲသတိထားစရာတွေရှိပါတယ်အားလုံးနဲ့ဆိုင်တဲ့သတိထားစရာအချက်ကတော့ဆေးရင်တာပေါ့ဒီကဘာလုံးမှာဖြစ်နေပါတယ်ဘာမှပြင်းနေဆိုင်နေဆိုငှက်ဖြားဆိုရင်ဆေးရည်နဲ့ငှက်ဖြားတွေထိုင်းနဲ့ကျွန်တော်တို့ကအကြီးအကျယ်ခံနေရပါတယ်
။ဆိုတော့ဒီဆေးရည်နဲ့ပြဿနာမျိုးမဖြစ်လာအောင်ဘယ်လိုလုပ်တင်ပါလဲဆရာ
။ဆေးရည်နာမဖြစ်အောင်ဆိုရင်တစ်ချက်ကတော့ပฏิစီဝဆေးတွေကိုစမ်းသပ်ကုသပေးတဲ့ဆရာဝန်ညွှန်မှသုံးရမယ်။ညွှန်တဲ့လောက်သုံးရမယ်။ဘယ်မီလီဂရမ်ဆိုဘယ်မီလီဂရမ်ဘယ်နည်းဆိုဘယ်နည်းမလို့အဖဲကျွန်တော်တို့မသုံးအောင်တော်တော်များများမလိုအပ်တာတွေရှိပါလေ။အေးမီတကွေးဆိုရင်လူတိုင်းနှစ်တိုင်းအများကြီးဖြစ်နေကြ။ဘာပရိစီဝါဆေးမှမလို။အဝင်ဆိုတာဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူး။90ရာခိုင်နှုန်းကဗိုင်းရပ်စ်ကြောင့်ဖြစ်တာ
။အဲ့တော့ဒီကဘက်တီးရီးယားနဲ့ဗိုင်းရပ်စ်ကိုခွဲမသိကြတာပေါ့နော်ဆရာ
။ဟုတ်ကဲ့ခင်ဗျာ။ဘက်တီးရီးယားဗိုင်းရပ်စ်ရောနောက်တခြားပိုးရောပေါ့နော်။မူပိုးပေါ့လေဖန်ဂတ်စ်လို့ခေါ်တဲ့ဟာလေ။အော်သူကသူ့ဆေးနဲ့သူ့တန်ငောင်းလို့ဆိုတာမျိုးတစ်မျိုးပေါ့ငှက်ဖြားဆိုတာပိုးတစ်မျိုးအဲ့တော့သူပိုးအလိုက်ဆေးကျွန်တော်တို့ရွေးရတယ်အန်တီဘိုင်ယိုတစ်ခေါ်ပฏิစီဝါဆေးကတော့ဘက်တီးရီးယားအတွက်ပဲ
COVID-19 ကဘက်တီးရီးယားကြောင့်ဖြစ်တာမဟုတ်ဘူးဆိုတာကိုအနားလဲပြီးတော့ဒီဘက်တီးရီးယားအတွက်တောက်နေတဲ့ဒီပိုးသက်ဆေးလိုမျိုးမသုံးမိဘူးပေါ့နော်ဆရာ
ဟုတ်ကဲ့အဲ့တော့တော့အရေးကြီးတယ်ခင်ဗျဒီကိုရိုနာဗိုင်းရပ်စ်ကိုဘယ်အန်တီဘိုင်ယိုတစ်ဘယ်ပฏิစီဝါဆေးနဲ့မှကျွန်တော်တို့မရနိုင်ပါဘူးကိုယ်ကိုယ်ခံအားကောင်းနေအောင်နေတတ်ဖို့လိုပါတယ်ကိုယ်ခံအားကောင်းတော့ဘာလို့မလဲဆိုဆေးတောက်ရတာမဟုတ်ဘူးကိုယ်ခံအားကောင်းတဲ့ဆေးဆိုတော့မရှိဘူးပြည့်ကျွန်တော်တို့ပုံမှန်ပါပဲလူတွေထမင်းနဲ့နဲ့ဆိုထမင်းနဲ့ကိုအာဟာရပြည့်ဝအောင်အာဟာရဆိုတော့လုံလောက်တာနဲ့မြတ်တာတာနှစ်ခုပေါ့အပူတွေမလိုဘူးအားသေးတွေမလိုဘူးတကယ့်အခြေခံကြတဲ့ကျန်မာရေးအသည့်ပေါ့နော်အာဟာရရနောက်ကလူနေမှုပုံစံမလိုလားဖဲနဲ့ဟောယောဂဖြစ်လို့တဲ့နေရာတွေမသွားတဲ့ဟာမျိုးပေါ့နော်နောက်တခါဟိုချောင်းဆိုးအခုကိုရိုနာဗိုင်းရပ်စ်မှာပထမအဦးဆုံးကျန်းမာရေးအသိပေးမှာချောင်းဆိုးတဲ့ကိစ္စအဲ့တော့ချောင်းဆိုးရင်ကျွန်တော်တို့တရောင်စီထဲမှာချောင်းဆိုးတဲ့နေကြည်ကြည်မှုချောင်းဆိုးတာရောနှာချီတာရောအလေးအကျင့်လုပ်ကြဖို့လိုပါတယ
်ဒေါက်တာတင့်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနည်းနည်းပညာကဏ္ဍကိုဒီမှာပဲညံ့လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
ဇူလိုင်လ3ရက်တောက်ကြနေ့အတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မွန်ကတလှည့်ပြောပါအောင်မယ်။နောက်ပံကြားရောက်မဲ့ American လွတ်လပ်ရေးနေ့အကြိုဆင်နွှဲတဲ့အနေနဲ့သမ္မတ Donald Trump ဟာတောင်တကိုတက်ပြည်နယ် Mount Rushmore ကိုဒီကနေ့သွားရောက်မှာဖြစ်ပါတယ်။ American သမ္မတဟောင်းကြီး4ယောက်ရဲ့ရုပ်ပုံတွေကိုထွင်းထူထားတဲ့ကျောက်တောင်ကြီးရှိရာမှာပြုလုပ်မဲ့ Mission Mission Park ဂုဏ်ပြုပွဲကိုသမ္မတ Trump တက်ရောက်မှာပါ။ဒီအခမ်းအနားကိုလူထောင်ချီတက်ရောက်ကြမယ်လို့မျှော်လင့်ရပါတယ်။America ဟာကမ္ဘာမှာ COVID-19 ရောဂါဖြစ်ပွားသူအများဆုံးနိုင်ငံဖြစ်နေပေမဲ့ Mount Rushmore မှာလုံးမဲ့လွတ်လပ်ရေးနေ့အခမ်းအနားမှာရောဂါထိန်းချုပ်ရေးညွှန်ကြားချက်တွေကိုဒေသခံအစိုးရကထုတ်ပြန်မထားပါဘူး။ကြာသပတေးနေ့ကလည်း American ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာသစ် 5,000 ကျော်ရှိခဲ့တယ်လို့သတင်းတွေကဖော်ပြပါရတယ်။အတည်ပြုလူနာသစ်ထက်ဝက်ကျော်က Arizona, California, Florida နဲ့ Texas ပြည်နယ်၄ခုကဖြစ်ကြပါရတယ်။ကမ္ဘာတဝန်း COVID-19 အတည်ပြုလူနာသစ်7,000ရှိနေပြီး American ပြည်ထောင်စုတစ်ခုထဲမှာလည်း3,000နီးပါးရှိနေပါတယ်။တကယ်တမ်းရောဂါပိုးကူးစက်သူအရေအတွက်ဟာအခုထက်ဆယ်ဆလောက်များနိုင်တယ်လို့ WHO ကကြာသပတေးနေ့ကပြောကြားခဲ့ပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်မှာဗုဒ္ဓဟူးနေ့ကအကြီးအကျယ်မြေပြိုကျမှုကြောင့်အသက်ဆုံးရှုံးခဲ့ကြရတဲ့သူတွေအတွက် One Nation ကောင်းဖြစ်ရတယ်လို့ American တန်ယုံကထုတ်ပြန်ပါတယ်။ကြံရစ်သူမိသားစုဝင်အလုံးနဲ့ထပ်တူစိတ်မကောင်းဖြစ်ရတယ်လို့ Facebook ပေါ်မှာဖော်ပြတဲ့တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။မြေပြိုကျမှုမှာပါသွားခဲ့ကြသူတွေကိုကယ်ဆယ်ရေးနဲ့ပြန်လည်ရှာဖွေရေးအတွက်ဆောင်ရွက်နေကြတဲ့သူအလုံးကိုလည်းချီးကျူးဂုဏ်ပြုတယ်လို့ American တန်ယုံကထုတ်ပြန်ထားပါတယ်။တရုတ်သမ္မတရှီဂျင်ပင်ရဲ့အာဏာရှင်စနစ်ကိုနိုင်ငံတကာအတိုင်းအဝိုင်းကတွန်းလှန်ကြဖို့နဲ့ငွေကြေးအမျက်ထက်လူ့အခွင့်အရေးကိုဦးစားပေးကြဖို့အတွက်ဟောင်ကောင်ဒီမိုကရေစီတက်ကြွလှုပ်ရှားသူနေသန်လောကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကသူတို့ကိုစန့်ကျင်တဲ့လူ့ရဲ့အတိုင်းကိုအရေးယူနိုင်မဲ့အမျိုးသားလုံခြုံရေးဥပဒေကိုအခုတစ်ပတ်ထဲမှာထုတ်ပြန်ပြဋ္ဌာန်းလိုက်တာကဟောင်ကောင်အပေါ်တရုတ်ပြည်မှကြီးအစိုးရရဲ့ခြေလှယ်မှုကိုအကာအကွယ်ပေးထားတဲ့စနစ်မရှိတော့ဘူးလို့ Reuters သတင်းဌာနကနေသန်လောကပြောကြားခဲ့ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့ရွာကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်ချာနေညအတွက် Radio အသံဖွင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မောင်ပါ။
This program has come to you from the Voice of America, Washington.